Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်က2018ခုနှစ်စက်တင်ဘာလ28ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24.50တက်ကနေဖမ်းယူနားဆင်နိုင်ကြတယ်လို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပါခင်ဗျာ။ခုမနက်ခင်းအစီအစဉ်တွေတော်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ခင်းသတင်းတွေကိုကိုစောဝင်းနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။Christian Blasey Ford ရဲ့ဆဆွဲချက်တွေကိုတရားသူကြီး Brett Kavanaugh ကပြက်ပြက်သားသားညင်းလိုက်ပါတယ်။မြောက်ကိုရီးယားပေါ်တန်ခတ်ယူယူမှုတွေလျှော့ပေးဖို့တရုတ်နဲ့ရုရှားတို့ကတိုက်တွန်းလိုက်ပါတယ်။ပြည်တော်စုဝန်ကြီးဦးကျော်တင်းစွေဟာဂျာတာဘရီနီကအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Mike Pompeo နဲ့တွေ့ဆုံပါတယ်။ဒီသတင်းတွေနဲ့ဒုတိယစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရအောင်ပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါခင်ဗျာ။အခုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်လေးတွေမှာဆိုရင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်ပေါ
် Regardless of the lack of balance impartiality and fairness of the report the government of myanmar takes
ဒါတော့ဂျနီဗာမြန်မာသမ္မတကြီးဦးကျော်မိုးထွန်းရဲ့တုံ့ပြန်ပြောဆိုချက်ပါနောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်ဒါ၄အပြင်နိုဝင်ဘာမှာကျင်းပမယ့်အမေရိကန်ရွေးကောက်ပွဲကိုဝင်ရောက်ဆက်ဖက်တဲ့ဆိုတဲ့ဆွဆွဲချက်ပေါ်တရုတ်ကပယ်ချလိုက်တယ်ဆိုတဲ့သတင်းတော့အရှိလေပဲငြင်းငြင်းရေးအတွက်အရေးပါတဲ့မူဝါဒတွေမကြခင်ထုတ်ပြန်မယ်ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်တဲ့အကြောင်းအပြင်စိတ်ဝင်စားစရာမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြဖို့ရှိပါတယ်နောက်ပိုင်းမှာလည်းအင်္ဂလိပ်စာတင်ကန်းစာကျမ်းမာရေးခန်းနဲ့တိုင်းရင်းသတင်းတော်ဆတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်အခုတော့ထိတ်ဆုံးရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဇော်ဝင်းနိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
တရားဝင်ကြိုတရားသူကြီးဖြစ်အမည်စီးရင်တင်သွင်းခံထားရသူ Brett Kavanaugh ကသူ့အပေါ် Christian Blasey Ford ကဆွဆွဲထားတာတွေကိုတက်တက်တသားညှင်းဆန်လိုက်ပါတယ်မစ္စတာဂဗာနောနဲ့မစ္စစ်ဖို့တို့နှစ်ဦးစလုံးအထက်တန်းကျောင်းသားကျောင်းသူဘဝ1982ခုနှစ်တုန်းကအထက်တန်းကျောင်းသားကျောင်းသူတွေကြီးပါတဲ့ပါတီလိုစုဝေးပွဲတစ်ခုအတွင်းမစ္စတာဂဗာနောကသူ့ကိုလိမ်မင်းဆိုင်ရာမတော်မတရားပြုကြည့်ပြုမှုခဲ့တယ်လို့မစ္စစ်ဖို့ကဆွဆွဲထားတာပါမစ္စတာဂဗာနောကိုတရားရုံးချုပ်တရားသူကြီးဖြစ်ဒီပြုခံထားနိုင်ရေးအထက်လူတို့တရားရေးကော်မတီကကြားနာပွဲတွေလုပ်နေတာမှာဂျာတာဘရီနီကတော့ဆွဆွဲသူရောဆွဆွဲခံရသူရောနှစ်ဘက်စလုံးရဲ့ထွက်ဆိုချက်တွေကိုကော်မတီဝင်အထက်လူတို့အမှတ်တွေနားထောင်ကြသလိုမေးခွန်းတွေမေးမြန်းကြတာပါအဲ့ဒီဂျာနာထွက်ဆိုပွဲဟာ9နာရီနီးပါးကြာမြင့်ပါတယ်။ဂျာနာပွဲပထမပိုင်းမှာမစ္စစ်ဖော့ဒ်ကထွက်ဆိုခဲ့တယ်လို့မေးခွန်းတွေကလည်းဖြေဆိုရမှာသူ့ကိုလိမ်မင်းဆိုင်ရာတော်မတရားလုပ်ဖို့ကြံစီသူတွေဟာမစ္စတာဂဗာနောနဲ့သူ့ရဲ့တင်ငယ်ချင်းမတ်ဂျတ်တို့ဖြစ်တယ်ဆိုတာယာနုံးပြည့်သိကြတယ်လို့ပြောသွားပါတယ်။1982ခုနှစ်ကဖြစ်ခဲ့တာလို့သူပြောထားတဲ့အဲ့ဒီအဖြစ်အပျက်တွင်ဂဗာနောကသူ့ကိုမတော်တဆတတ်မိတော့မယ်လို့ဆိုရင်ထိလိုက်ခဲ့ကြောင်းမစ္စစ်ဖော့ဒ်ကပြောသွားပါတယ်။တရားသူကြီးဂဗာနောနဲ့ပတ်သက်ပြီးဂျာနာထွက်ဆိုမှုကိစ္စကနေအာရုံပြောင်းမသွားစေဖို့အတွက်ဂျူလီယန်ရှင်နေဂျိုရော့ရူဆန်စတိုင်းနဲ့တွေ့ဆုံမှုဆင်ဆင်ထားတာကိုသမ္မတဒေါ်နယ်ထရမ့်ကရှေ့ဆိုင်းလိုက်ပါတယ်
။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ပြတ်တင်ရေးအစီအစဉ်ကိုလှုပ်ဆောင်လာရေးဆွဲဆောင်တဲ့အနေနဲ့သူ့နိုင်ငံအပေါ်ချမှတ်ထားတဲ့နိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေကိုရှော့ချပေးဖို့ရုရှားနဲ့တရုတ်နိုင်ငံတို့ကကြာတာပရီးဒီမှာတောင်းဆိုလိုက်တာကြောင့်မြောက်ကိုရီးယားအပေါ်နိုင်ငံတကာကတင်းကျပ်တင်းကျပ်တဲ့ PR ပေးဆောင်ရွက်နိုင်မဲ့အစီအစဉ်ကိုထိခိုက်မဲ့သဘောဖြစ်နေပါတယ်။မြောက်ကိုရီးယားအရေးယူလုံခြုံရေးကောင်စီရဲ့အစမြင့်ဆွေးနွေးပွဲအတွင်းPR ပေးလှုပ်ဆောင်ခြင်းဟာအဖြစ်မဟုတ်ဘူးလို့တရုတ်နိုင်ငံအနေနဲ့ခိုင်မာစွာယုံကြည်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောပါတယ်ပိတ်ဆို့ရေးယူမှုတွေချမှတ်တာနဲ့နိုင်ငံရေးရာအဖြစ်ရှင်းတဲ့နိလန့်တွေကိုတပြိုင်တည်းရှင်တွဲလှုပ်ဆောင်ရေးဟာလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ထံမှာအကျုံးဝင်ကြောင်းပြောပါတယ်လူမျိုးရေးကောင်စီဆုံးဖြတ်ချက်မှာပါဝင်တဲ့ပိတ်ဆို့မှုတွေကိုပြင်ဆင်ခွင့်ရှိတယ်ဆိုတဲ့အပိုက်ကိုထည့်သွင်းစဉ်းစားစေလိုကြောင်းနိုင်ငံသားရေးဝန်ကြီးဝမ်ယီကလူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံတို့ကိုတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးရဲ့အဆိုပြုချက်ကိုရုရှားနိုင်ငံသားရေးဝန်ကြီးကလည်းထောက်ခံကြောင်းပြောပါတယ်။လူမျိုးရေးကောင်စီအနေနဲ့မြောက်ကိုရီးယားကိုအပြုသဘောဆောင်တဲ့လှုပ်ဆောင်မှုတွေပြသတဲ့နယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဖရော့ကပြောကြားလိုက်ပြီးအဖွဲ့ဝင်နိုင်ငံတွေအနေနဲ့အဲ့ဒီလိုလှုပ်ဖို့ဘာကြောင့်ခေါင်းမာနေရတယ်လို့လည်းမေးခွန်းထုတ်လိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်အရေးပါတဲ့ခြေလှမ်းတွေကိုလှုပ်ဆောင်နေချိန်မှာအနောက်အုပ်စုနိုင်ငံတွေကဖိအားပေးနေတဲ့လှုပ်ရဟာမတင့်လျော်သလိုအချင်းခါအဖြစ်လဲလျော်ညီခြင်းမရှိကြောင်းပြောပါတယ
်။အီရန်နိုင်ငံတဟူရန်မြို့တော်မှာလျှို့ဝှက်နျူကလ িয়ার လက်နက်သုလောင်ယုံတစ်ခုရှိတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကဆွဆွဲလိုက်ပါတယ်။ကုလသမဂ္ဂဒုတိယညီလာခံမှာဂျာတာဘီနီကပြောတဲ့မိန့်ခွန်းတွင်ဝန်ကြီးချုပ်နေတန်ယာဟူးကအီရန်နိုင်ငံဟာနျူကလ িয়ার လက်နက်ထုတ်လုပ်ရေးရည်မှန်းချက်ကိုမစွန့်လွတ်သေးပါဘူးလို့တဟူရန်မြို့တော်ထရူကူဇာဘတ်ခိုင်ကအဆောက်အဦတစ်ခုရဲ့တင်ညာပြမြေပုံနဲ့တပ်ပုံတွေကိုထုတ်ကန်ပြပြီးတော့ပြောသွားပါတယ်။အဲ့ဒီအဆောက်အဦမှာအီရန်ရဲ့လျှို့ဝှက်လက်နက်အစီအစဉ်ကလက်နက်တွေနဲ့ဆက်ဆက်ပစ္စည်းတွေအများအများကိုသုလောင်ထားတယ်လို့ဝန်ကြီးချုပ်ဒေတာညာဦးကဆိုပါတယ်အဲ့ဒီအစအဦးကြောင့်အပြည်ပြည်ဆိုင်ရာနှုမှုစွမ်းရည်အေဂျင်စီ IAEA နဲ့ထောက်လှမ်းရေးအဖွဲ့အစည်းတို့ကိုသူအသိပေးခဲ့ပြီး IAEA အနေနဲ့ချက်ချင်းစစ်ဆေးဖို့တောင်းဆိုခဲ့တယ်လို့လည်းပြောပါတယ်။ဒီဆူဆွဲချက်ပေါ်အီရန်ဘက်ကချက်ချင်းတုံ့ပြန်ပြောဆိုတာမရှိသေးပေမဲ့နျူကလ িয়ার
နဲ့ထုတ်လုပ်တဲ့အစီအစဉ်မရှိဘူးလို့ညင်းဆိုထားပါတယ်။ဂျေဇူးရှလင်မြို့ဟာရောင်ဖို့အတွက်မဟုတ်ကြောင်းနဲ့ဒီမြို့အတွက်အပေးအယူမလုပ်နိုင်ကြောင်းပါလက်စတိုင်းသမ္မတမာမူဒ်အဘတ်စ်ကကြာသပတေးနေ့ကကုလသမဂ္ဂအထွေညီလာခံမှာပြောကြားလိုက်ပါတယ်။ဒါအပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအစ္စရေးဘက်ကလက်ပြီးရပ်တည်နေကြောင်းနဲ့အရှေ့အလယ်ပိုင်းငြိမ်းချမ်းရေးဆွေးနွေးပွဲ တရှိရေးကိုလက်ခံကြောင်းသမ္မတထရန့်ကပြောကြားခဲ့ပါတယ်။နိုင်ငံရှင်တွဲနေထိုင်ရေးဆိုတဲ့နေရာမှာအစ္စရယ်နဲ့ပါလက်စတိုင်းတို့နိုင်ငံခွဲတရှိပေမဲ့မြို့တော်ကိုတော့အတူရှင်တွဲပိုင်ဆိုင်ကြမှာဖြစ်ပါတယ်။ဒါအပြင်သူ့ရဲ့အရှိလက်ပိုင်းဆိုင်ရာညင်းကြမ်းရေးမူဝါဒကိုမကြခင်လပိုင်းအတွင်းထုတ်ပြန်သွားမယ်လို့လည်းသမ္မတထရန့်ကပြောကြားခဲ့ပါတယ်။သမ္မတထရန့်ရဲ့အဲ့ဒီပြောဆိုမှုကိုပါလက်စတိုင်းတို့ဘက်ကရေဘူးအားဖြင့်ကြိုဆိုပေမဲ့ဂျေရုဆလင်မြို့ကိုအစ္စရေးရဲ့မြို့တော်အဖြစ်သတ်မှတ်လိုက်တဲ့ကိစ္စ၊ဝါရှင်တန်ဒီစီမြို့မှာရှိတဲ့ပါလက်စတိုင်းလူမျိုးရေးအဖွဲ့ PLO ရုံးခန်းကိုပိတ်ပစ်လိုက်တဲ့ကိစ္စ၊ပါလက်စတိုင်းလူမျိုးတွေကိုထောက်ပံ့ပေးနေတဲ့ကုလသမဂ္ဂအေဂျင်စီကိုပေးနေတဲ့ရန်ပုံငွေတွေရှော့ချဖို့ဆုံးဖြတ်လိုက်တဲ့ကိစ္စတို့အပေါ်အကြီးအကျယ်ဒေါသထွက်ခဲ့ကြပါတယ
်။ PLO American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညာလိုင်းဒိုမီတာ48 kHz 6653ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့တောက်ကြမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်နေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့နိုင်ငံတော်အတံမြင်ကန်ရုံးဝန်ကြီးဦးကျော်တင်ဆွေတို့နယူးယောက်မှာဇာတာပင်းနေ့ကတွေ့ဆုံတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာလူနည်းစုတွေပေါ်ကျူးလွန်နေလို့ဆဆွဲထားတဲ့ရာဇဝတ်မှုတွေနဲ့ဆက်ဆက်တဲ့အထောက်အထားတွေကိုစုဆောင်းဖို့အဖွဲ့အဖွဲ့ဖွဲ့စည်းရေးကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဆုံးဖြတ်လိုက်တဲ့တနေ့ထဲမှာပဲဝန်ကြီးဦးကျော်တင်ဆွေနဲ့ဝန်ကြီးပွန်ပေယိုတို့တွေ့ဆုံတာပါ။ဒီတွေ့ဆုံပွဲနဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့အမေရိကန်နိုင်ငံခြားရေးဌာနကမထုတ်ပြန်သေးပါဘူး။ဝင်းကြီးဦးကျော်တင်ဆွေဟာစက်တင်ဘာလ26ရက်ဗုဒ္ဓနေ့တုန်းကတော့ဝါရှင်တန်ဒီစီမြို့တော်ကွန်ဂရက်လွှတ်တော်မှာအမေရိကန်ထက်လွှတ်တော်လူများစုခေါင်းဆောင်ရီပပလီကန်ထက်လွှတ်တော်မှာမစ်ချ်မက်ကောနဲ့တွေ့ဆုံဆွေးနွေးပါတယ်။အဲ့လိုတွေ့ဆုံပွဲမှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေ၊ရခိုင်ပြည်နယ်ရဲကိစ္စနဲ့ပတ်သက်လို့နေရက်စွန့်ခွာသွားသူတွေပြန်လည်လက်ခံရေးနဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဆောင်ရွက်တဲ့ကိစ္စတွေကိုရှင်းလင်းဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီလူခွင့်ရေးကောင်စီမှာကြာတာဝင်းဒီကအဖွဲ့ဝင်48နိုင်ငံကမြက်ခွက်ဆုံးဖြတ်တာမှာတော့ထောက်ခံမဲ55မဲ၊ကောက်ကွက်မဲ3မဲနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စဆုံးဖြတ်ချက်ကိုအတည်ပြုလိုက်တာဖြစ်ပါတယ်။ဒီချာသတင်းတပုတ်အနေနဲ့ကတော့မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားပြီးအကူအညီပေးနေတဲ့ပေါ်ကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူတရက်စ်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုချီးကျူးစကားပြောတဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂဒွေးညီလာခံတပ်ဖွဲ့နယူးယောက်မှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့အတွေ့အမှုချုပ်ဂူတရက်စ်တို့ကြာတာဗရီနီကတွေ့ဆုံဆွေးနွေးချိန်တွင်အဲ့ဒီလိုချီချူးပြောဆိုတာဖြစ်တဲ့အကြောင်းကုလသမဂ္ဂရဲ့တင်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီသူတို့နှုတ်တွေ့ဆုံဆွေးနွေးပွဲမှာဒေတာရင်းဖွံ့ဖြိုးတိုးတက်ရေးဥရုယာတီတောင်းလွှဲမှုနဲ့ရေရှည်ခိုင်မာတဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာတွေကိုဆွေးနွေးကြတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုသူတို့မူရင်းနေရာတွေကိုပြန်ပို့ရေးမြန်မာအစိုးရကိုဖိအားတိုးပေးဖို့ဝန်ကြီးချုပ်ဟာစီနာကပန်ကြားထားတယ်လို့ဒုက္ခသည်တွေကိုပြန်လည်ခံရေးလုပ်ငန်းစဉ်တွေကိုမြန်မာအစိုးရကနှောက်နှေးအောင်လုပ်နေတယ်လို့လည်းဆွဆွထားပါတယ်။ဒီစစွဲချက်ကိုမြန်မာဆွေဘက်ကညှဉ်းဆန်ပြီးဘင်္ဂလားဒေ့ရှ်ဘက်ကပူပေါင်းဆောင်ရွက်ဖို့ပြက်ကွက်တာစတင်ရမယ့်လုပ်ငန်းတွေကိုအချိန်မီမဆောင်ရွက်တာကြောင့်နှောင့်နှေးနေတာဖြစ်တယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကတုံ့ပြန်ပြောဆိုထားပါတယ
်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုပေးထားတဲ့ဂုံတူးဆောင်နိုင်ငံသားစုကိုကနေဒါအောက်လွှတ်တော်ကကြာတာပရင်းနေမှာတင်းကြီးတညွတ်ထဲမဲခွဲဆုံးဖြတ်ပြီးပြန်လည်ရုပ်သိမ်းလိုက်ပါပြီ။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်2000ခုနှစ်မှာပေးအပ်ထားတဲ့ဒီစုကိုအခုလိုပြန်လည်ရုပ်သိမ်းလိုက်တာလို့ဆိုပါတယ်ဒီစုပြန်လည်ရုပ်သိမ်းရခြင်းနဲ့ပတ်သက်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကအခုလိုပြောပါတယ
် Whether she has citizenship or not doesn't help the Rohingyas in any degree I think parliament granted her citizenship parliament can take it away
သူနိုင်ငံသားဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေရိုဟင်ဂျာတွေအတွက်ဘလုံနီးနဲ့မှအထောက်အကူပြုစေမှာမဟုတ်ပါဘူးလွတ်တော်ကသူ့ကိုဂုံတူးဆောင်နိုင်ငံသားအဖြစ်အသိအမှတ်ပြုထားတာကြောင့်လွတ်တော်ကပဲပြန်လည်ရုပ်သိမ်းနိုင်တာပါကျွန်တော်တို့အာယုံစိုက်တာကနိုင်ငံတွင်းမှာဒါမှမဟုတ်ဒုက္ခသည်တွေဖြစ်ဘေးဒုက္ခကြုံနေရသူတန်ပေါင်းများစွာကိုအကူအညီပေးဖို့ဖြစ်ပါတယ်လို့ဝန်ကြီးချုပ်ထူထူကပြောသွားတာပါဒီစုကိုပြန်လည်ရုပ်သိမ်းဖို့ဖြစ်လာနိုင်ခြေရှိကြောင်းဝန်ကြီးချုပ်ထူထူကစက်တင်ဘာလ26ရက်ဗုဒ္ဓဟူးနေ့ကပြောကြားခဲ့ပြီးဖြစ်ပါတယ် ကနေဒါအလုပ်တော်ရဲ့ဆုံးဖြတ်ချက်ဟာရုတ်တရက်အကျိုးသက်ရောက်မှုတော့မရှိသေးပါဘူး။ဒီစုကိုချင်းမြို့အတွက်ကနေဒါအလုပ်တော်နဲ့အထက်လွှတ်တော်နေရာစလုံးရဲ့ထောက်ခံအတည်ပြုမှုနဲ့သာဆောင်ရွက်နိုင်ခဲ့တာကြောင့်ပြန်လည်ရုတ်သိမ်းမယ်ဆိုရင်လည်းအလားတူလွှတ်တော်နေရာစလုံးကဆုံးဖြတ်အတည်ပြုပေးရမှာဖြစ်ပါတယ်။ဒီစုကိုပြန်လည်ရုတ်သိမ်းမှုအတွက်အတိုက်ခံ Bloc Quebecois ပါတီကလွှတ်တော်အမတ် Gabriel De Marie ကအဆိုပြုကျင်းသွင်းကြတာလို့ဆိုပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလုံခြုံရေးတပ်ဖွဲ့တွေကတပ်ဖြတ်ညှဉ်းပန်းခဲ့မှုတွေဟာကျွန်တော်စိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ကနေဒါအောက်လွှတ်တော်ကပြီးခဲ့တဲ့သတင်းပတ်အတွင်းဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
နယ်သာလန်နိုင်ငံမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုကြီးတစ်ခုလို့ဖို့ကျန်းစီရဲဆိုတဲ့တန်လျာနဲ့အမျိုးသားခုနှစ်ယောက်ကိုဖမ်းဆီးထားတဲ့အကြောင်းနယ်သာလန်ရဲတပ်ဖွဲ့ကကြော်တာပီးနေမှာပြောပါတယ်တိုက်ခိုက်မှုကျန်းစီရဲဆိုတာကိုတားဆီးလိုက်ပြီလို့ယုံကြည်ရတဲ့အကြောင်းအစိုးရရှိနေတွေကပြောပါတယ်တနရာရှိသူတွေကိုအန်ဟမ်နဲ့ဝီယဒ်မျိုးတွေမှာဖမ်းဆီးလိုက်တာဖြစ်တယ်လို့အစိုးရရှိနေုံရဲ့ထုတ်ပြန်ချက်တခုမှာပြောထားပါတယ်။ထောက်လိုင်းသတင်းချက်လက်ပေါ်အခြေခံပြီးလာတော်ကြောင့်စုံစမ်းစစ်ဆေးပြီးတဲ့နောက်အခုလိုဖမ်းဆီးလိုက်တာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။အသက်34နှစ်အရွယ်အီရတ်နယ်ဘွားဒူးဟာထိခိုက်သေးဆုံးမှုအများကြီးဖြစ်စေဖို့အခမ်းအနားကြီးတခုမှာတိုက်ခိုက်ဖို့ကြံစည်နေတယ်ဆိုတဲ့ထောက်လိုင်းသတင်းရခဲ့တာလို့ပြောပါတယ်။
အမေရိကန်ပြည်ထောင်စုကိုလက်ရှိကာလမှာရောက်လာကြတဲ့ရွှေပြောင်းအခြေချနေထိုင်သူအများစုဟာအာရှတိုက်ကပညာဓာတ်တွေဖြစ်ကြပါတယ်။အစိုးရကထုတ်ပြန်တဲ့စင်စရာတွေအရလွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်အတွင်းအမေရိကန်ပြည်ထောင်စုကိုရောက်လာသူအများစုဟာလက်တင်အမေရိကတိုက်ကဖြစ်တယ်လို့ဖော်ပြထားတာကြောင့်ဒါဟာပြောင်းလဲလာတဲ့လက္ခဏာဖြစ်ပါတယ်။1930ခုနှစ်တည်းတုန်းကအမေရိကန်ကိုပြောင်းရွှေ့လာသူအများစုဟာဥရောပတိုက်ကဖြစ်ပြီးနောက်ပိုင်း1980ခုနှစ်တည်းမှာတော့လက်တင်အမေရိကတိုက်ကအများစုဖြစ်လာပြီးလက်ရှိအနေထားမှာတော့အာရှတိုက်သားတွေဖြစ်တယ်လို့ Brookings Institute ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2000ခုနှစ်ကစလို့အမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့ထိပ်တန်းသုံးနိုင်ငံဟာတရုတ်၊အိန္ဒိယနဲ့ဖိလစ်ပိုင်နိုင်ငံတို့ဖြစ်တယ်လို့ Washington DC မြို့အခြေစိုက် Brookings Institute ရဲ့အကြီးတန်းသုတေသီ William H. Frey ကပြောပါတယ်။အမေရိကန်သံတမန်ဆိုင်ဌာနကအချက်အလက်တွေကိုပြန်လည်သုံးသပ်ကြည့်တဲ့အခါမှာ2010ခုနှစ်ကစလို့လက်တင်အမေရိကတိုက်ကဝင်လာသူအရေအတွက်ဟာကျဆင်းသွားတယ်လို့ဆိုပါတယ
်။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကုဇော်ဝန်းလန်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုချိန်ကစပြီးတော့သတင်းတွားတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီ။မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေပေါ်နိုင်ငံတကာကအရေးယူနိုင်မှုအတွက်တိတိကျကျမှတ်တမ်းတင်ထားမဲ့အဖွဲ့ဖွဲ့စည်းရေးအပါအဝင်ဆုံးဖြတ်ချက်တရားကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမကြသေးခင်ကပဲမဲခွဲဆုံးဖြတ်ချက်ချမှတ်ခဲ့ပါတယ်။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့မြန်မာပြည်ဆိုင်ရာအစီရင်ခံစာပေါ်ချီခံပြီးတော့ဆွေးနွေးဆုံးဖြတ်ခဲ့တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်စေတယ်လို့ဂျနီဗာကမြန်မာတာဝန်ကြီးကတုံ့ပြန်လိုက်ပါတယ်။အဒီညီလာခံနဲ့ပတ်သက်ပြီးတော့အကြောင်းစုံကိုကုသညုံကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနဲ့အခြားလူနည်းစုတိုင်းရင်းသားတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီရဲ့ဒီဆုံးဖြတ်ချက်ကို OIC အစ္စလာမစ်နိုင်ငံများအဖွဲ့နဲ့ EU ဥရောပသမဂ္ဂတို့ကနေပြီးတော့ပူးတွဲအဆိုပြုတာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ထဲမှာရေးကြီးတဲ့ချက်ကတော့ဒီရိုဟင်ဂျာတွေအပါအဝင်မြန်မာတိုင်းရင်းသားတွေအပေါ်မှာကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအပေါ်နိုင်ငံတကာတရားရုံးတစ်ခုခုကနေပြီးတော့ရေးယူကန့်တွယ်နိုင်အောင်လို့တရားဝင်မှတ်တမ်းယူဖို့အဖွဲ့ဖွဲ့စည်းရေးပါတာဖြစ်ပါတယ်ဒီဖွဲ့မျိုးကတော့2016ခုနှစ်ကဆီးရီးယားနိုင်ငံရေးအတွက်ဆုံးဖြတ်ခဲ့ပြီးပါတယ်။အရင်ဖွဲ့စည်းခဲ့တဲ့ FFM ဒီအချက်လက်စုဆောင်ရေးအဖွဲ့နဲ့မတူတာကတော့အခုဖွဲ့စည်းမဲ့အဖွဲ့ကစုဆောင်ရယူမဲ့အထောက်အထားတွေဟာကုလသမဂ္ဂရဲ့တရားဝင်အထောက်အထားတွေဖြစ်နေနိုင်ငံတကာတရားရုံးတစ်ခုခုမှစစ်ဆေးကြားနာတဲ့အခါအသုံးပြုမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာအပြစ်ရှိသူတွေကိုရေးယူနိုင်ရေးအတွက်ထူးယူရတာဖြစ်တယ်လို့ OIC အဖွဲ့ရဲ့ကိုစားပါကစ္စတန်နိုင်ငံတာဝန်ကြီးကလူခွင့်ရေးကောင်စီကိုပြောခဲ့ပါတယ်။
A consensual adoption of this resolution today will ensure accountability for the perpetrators of these
ဒီဆုံးဖြတ်ချက်ဟာဆိုလို့ရှိရင်နင်နာသူတွေအတွက်တရားမျှတမှုနဲ့ကျူးလွန်သူတွေအပေါ်အရေးယူနိုင်ဖို့ဖြစ်ပါတယ်ဒီဆုံးဖြတ်ချက်မှာပါတဲ့အဖွဲ့အဖွဲ့စည်းရေးအတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအနေနဲ့ OIC အပါအဝင်အဖွဲ့ဝင်နိုင်ငံတွေနဲ့ညှိနှိုင်းဆောင်ရွက်သွားဖို့တိုက်တွန်းပါတယ်ဆိုပြီးတော့ဒီပါကစ္စတန်တာမတ်ကြီးကပြောသွားတာပါကုလသမဂ္ဂလူခွင့်ကောင်စီရဲ့မြန်မာရေးဆုံးဖြတ်ချက်အတွက် OIC နဲ့ဒီ EU တို့ကနေပြီးတော့မူလတုန်းကသီးခြားစီအဆိုပြုချက်မူကြမ်းတစ်ခုစီလုပ်ပါတယ်လေလာသူတွေပြောရတော့ OIC ရဲ့မူကြမ်းကပြော့ပြီးတော့ EU မူကြမ်းကပိုပြီးတော့ပြင်းထန်ပုံရတယ်လို့ဆိုပါတယ်အထူးဖြစ်တော့ဒီ ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးတည်ရေးပေါ်မှာကွဲသွားတာပါ OIC ဘက်ကတော့ဒီ ICC တည်ရေးတက်ကိုဒုက္ခသည်တွေနေရပြန်ရေးကိုပိုပြီးတော့ဦးစားပေးဆောင်ရွက်လိုတဲ့သဘောလို့သိရပါတယ်ဒါပေမဲ့လည်းအဲ့ဒီမူကြမ်းနှစ်ရပ်ကိုပြန်ညှိနှိုင်းပြီးတော့တခုတည်းအနေနဲ့ထွက်လာတဲ့နေရာမှာတော့ EU လူလာချက်တွေကပိုပြီးတော့နေရာရလာတာတွေ့ရပါတယ်အပြစ်ကျူးလွန်သူတွေကိုအရေးယူရေးဟာအဓိကကျတယ်လို့ EU ကိုစားတင်ပြတဲ့ Australia တာမကြီးကလူခွင့်ကောင်စီကိုအခုလိုပြောသွားပါတယ်
Unless impunity is urgently addressed, similar outbreaks of violence and atrocities may continue.
တောင်ရှိသူတွေအပြစ်ကင်းလွန်ခွင့်ရနေတာကိုအရေးမယူနိုင်ဘူးဆိုရင်တော့အလားတူလူခွင့်ချိုးဖောက်မှုတွေဆက်ပြီးတော့ဖြစ်နေအောင်ပါဒါဟာမြန်မာနိုင်ငံအတွက်ရောဒေသအတွင်းကိုပါရိုက်ခတ်ပါလိမ့်မယ်ဆိုပြီးတော့ဒီ EU ကူစားပြုတဲ့ Australia တာမကြီးကပြောသွားတာပါအခုလောက်တဲ့ဆုံးဖြတ်ချက်အားဆိုလို့ရှိရင် FFN လို့ခေါ်တဲ့ဒီအချက်လက်စုဆောင်ရေးအဖွဲ့ရဲ့အစီအစဉ်အပေါ်မှာအခြေခံထားတာကြောင့်မြန်မာနိုင်ငံဘက်ကတော့ဒီဆုံးဖြတ်ချက်ကိုလက်မခံညှင်းပယ်ပါတယ်ဒါဟာအတိမပြုတ်နိုင်တဲ့အချက်လက်တွေကိုကူကားထားတဲ့တစ်ဖက်တည်းအချက်လက်တွေနဲ့ရေးထားတဲ့အစီအစဉ်ဆုံးဖြတ်ချက်ဖြစ်တယ်လို့ဆိုပါတယ်။တစ်ဖက်မှာတော့ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့အမျိုးသားညီညွတ်ရေးကိုပါထိခိုက်စေတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီကုလသမဂ္ဂဘက်ကဒီဆုံးဖြတ်ထားတဲ့ဒီအချက်လက်တွေကုလသမဂ္ဂရဲ့ဒီအချက်လက်ချဖွေအဖွဲ့ကနေပြီးတော့တင်ပြထားတဲ့အချက်လက်တွေဟာတစ်ဖက်တည်းဆန်တယ်လို့ဆိုပေမဲ့လည်းလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုတော့မြန်မာနိုင်ငံဘက်ကအလေးထားပါတယ်လို့ဒီကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မိုးထွန်းကလူခွင့်ကောင်စီကိုအခုလိုပြောပါတယ်
Regardless of the lack of balance, impartiality, and fairness of the report, the government of Myanmar takes
the fact that Myanmar has taken the decision to put people in the prison system to be punished, Myanmar's government has taken the decision to put them in the prison system. Myanmar's democracy is being challenged by a single case of racism. ဒီကိစ္စအပေါ်မှာအမြင်ကျဉ်းကျဉ်းနဲ့မကြည့်ပဲနဲ့ကြေပြန့်တဲ့အမြင်နဲ့တုံ့တက်ကြည့်ရပါလိမ့်မယ်။အခုဆုံးဖြတ်ချက်ထဲမှာပါတဲ့အတုံးနှုံးတွေဟာကျူးကျူးကြော်ရန်ဆတဲ့အတုံးနှုံးတွေပါတယ်လို့ပဲ Impton ရှုပ်ထီးပွေလီရဲ့ဒီရခိုင်ပြည်ထနာဖြစ်ရှင်းရဲ့အတွက်အထောက်အကူမဖြစ်စေပါဘူး။ဒီအချို့ဒီဆုံးဖြတ်ချက်ထဲမှာပါတဲ့အချို့ဖော်ပြချက်တွေရဆိုရင်တော့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုပါထိပါးနေပါတယ်ဆိုပြီးတော့မြန်မာတမ္မတ်ကနေပြောသွားတာပါ။ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကုစရေကတော့ကောက်ကပါတယ်ဒီဆုံးဖြတ်ချက်ဆိုရှင်မြန်မာနိုင်ငံရဲ့အခြေအနေကိုထင်ရှားမှုမရှိဘူးမြန်မာနိုင်ငံမှာလက်ရှိဒီရိုဂျာရေးဆောင်ချက်တွေဟာတိုးတက်မှုရှိနေတယ်ဆိုပြီးတော့ဒီမြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နဲ့ချာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ MOU သဘောတူညီချက်စာချုပ်ထိုးနိုင်တဲ့အခြေအနေကိုထောက်ပြပါရယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာအခုမဲခွဲတဲ့အခါမှာတော့ဒီထောက်ခံမဲ35မဲကန့်ကွက်မဲ3မဲဂျားနေ9မဲနဲ့ဆုံးဖြတ်ချက်ကအတီးဖြစ်သွားပါရယ်ဆုံးဖြတ်ချက်ထဲမှာတော့ဒီမြန်မာလူခွင့်ရေးကိုနိုင်ငံတကာအနေနဲ့ပြင်းပြထန်ထန်အရေးယူကန့်ကွက်ဖို့ကုလသမဂ္ဂလူညွန့်ကောင်စီနဲ့ထွေထွေညီလာခံကူပါတိုက်တွန်းထားတဲ့ချက်တွေပေါ်လာပါတယ်ခင
်ဗျာ။ဆရာရှင်ညီမနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ဆိုရဲဆွဆွဲချက်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်အရေးယူဖို့တိုက်တွန်းလှုံ့ဆော်မှုတွေထွက်ပေါ်လာနေပါတယ်။စစ်တပ်အဖို့ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ချီတောအားတွေဖြစ်လာနိုင်ပါလဲ။ပြန်လဲသိမြင်ရေးကိုရောထိကြိုက်နိုင်ပါသလားစရာတွေကို FOE စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FOE ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းတစ်ချက်တည်းကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ
။အဲဒီစနေညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ view ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါရစေခင်ဗျာ။ခုတော့နိုင်ငံတကာသတင်းတပုတ်ကိုနားဆင်ရပါမယ်။နိုဝင်ဘာလမှာကျင်းပမဲ့အမေရိကန်ရွေးကောက်ပွဲတွေကိုဝင်ရောက်ဆက်ဖက်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆွဆောပြောဆိုတာကိုတရုတ်ကပယ်ချထားပါတယ်။ဒါဟာခက်ကြောင်ကြောင်ပြောဆိုချက်တစ်ခုပဲလို့တရုတ်မီဒီယာတချို့မှရေးသားဖော်ပြသလိုမဲဆွယ် view ဟာတက်တက်ပဲလို့လည်းပြောဆိုကြသူတွေရှိပါတယ်။ဘေကျင်းမြို့တော်ကနေဘေးအိုက်ပေးပို့ထားတဲ့သတင်းတော်ကိုကုချော်ချော်သိန်းကပြောပြပါလိမ့်မယ်ခင်ဗျာ
။ဗိုလ်ရူးလေးကလုတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီစီဝေးတွင်ဒီလိုမျိုးဖြစ်တောင့်ဖြစ်ခဲ့ပထမဆုံးအကြိမ်ဆွဆွဲချက်ကိုသမ္မတထရန့်ကလူသိရှင်ကြားပြောဆိုလိုက်တာပါ။ဒီနိုင်ငံဟာသူ့ကိုထောက်ခံသူတွေကိုပြစ်မှတ်ထားလှုပ်ဆောင်နေတယ်လို့သမ္မတထရမ့်ကဆွဆွဲပြီးသူပေးတဲ့အကြောင်းပြချက်ကတော့
They do not want me or us to win because I am
ကျွန်တော်ဓမ္မမဟုတ်ကျွန်တော်အနိုင်ရတာကိုသူတို့မလို့ချင်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ဟာကုံသွေးနဲ့ပတ်သက်ပြီးတရုတ်ကိုရင်ဆိုင်တုံ့ပြန်လှုပ်ဆောင်တဲ့ပထမဆုံးသမ္မတဖြစ်လို့ပါပဲ
။တရုတ်တို့ဟာဒမွိုင်းရဂျစ်တာသတင်းစာနဲ့တခြားသတင်းစာတွေမှာဝါဒပြန့်ကြော်ညာတွေထည့်သွင်းနေတယ်လို့လည်းဘုရူးနေမှာပဲသမ္မတထရမ့်ကထွတ်တာမှရေးပါသေးတယ်။သမ္မတထရမ့်အဲ့လိုပြောပြီးတဲ့နောက်တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကချက်ချင်းတုံ့ပြန်ပြီးတရုတ်ဟာဘယ်နိုင်ငံရဲ့ပြည်တွင်းရေးကိုမှဝင်ဆော့ဖက်တာမရှိဘူးလို့ပြောပါတယ်။ပေကျင်းမြို့တော်တရုတ်နိုင်ငံရဲ့ဌာနမှာဂျာတာဘီနေကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလည်းပြောခွင့်ရဂျန်းရွှန်းကအလားတူတုံ့ပြန်ပြောဆိုပါတယ်။တခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိုဘယ်နိုင်ငံကအများဆုံးဝင်ပြီးဆော့ဖက်နေတယ်ဆိုတာ နိုင်ငံကကသိပါတယ်လို့ပြောခွင့်ရဂျန်ဆွန်းကပြောပါတယ
်我们奉劝美方停止对中国的
ဒီနိုင်ငံကိုအဆက်မပြတ်ဝေဖန်တိုက်ခိုက်ပုတ်ချနေတာရပ်ဖို့အမေရိကန်ကိုအကြံပေးလိုပါတယ်နိုင်ငံဆက်ဆံရေးနဲ့နိုင်ငံလူထုရဲ့အခြေခံအကျိုးစီးပွားတွေကိုထိခိုက်ပျက်စီးစေတဲ့မှားယွင်းတဲ့ပြောဆိုမှုပုံစံတွေကိုရပ်ပစ်ပ
ါသမ္မတတစ်ဖက်ရဲ့ဆွဆွဲချက်ဟာဖန်တီးထားတဲ့မဲဆွယ်ရေးမဟာဗျူဟာဖြစ်တယ်လို့ပြည်ကွန်မြူနစ်ပါတီအားပေါ် Global Times သတင်းစာမှာကြာတာပြီးနေ့ကရေးထားပြီးသမ္မတအီဖြူတော်နဲ့သမ္မတထရမ့်ဟာကိုယ့်ကိုယ်ကိုပဲအပြစ်တင်ရမယ်လို့တုံ့ပြန်ထားပါတယ်ကုံသွယ်ရေးစစ်ပွဲပိုးပြီးပြင်းထန်လာတာနဲ့အမျှပြည်ကပြစ်မှတ်ထားလက်တုံ့ပြန်လာကိုရင်ဆိုင်ရမယ်ရီပပ်ဘလစ်ကန်တွေပိုများလာမယ်ဆိုတာသမ္မတအင်ဂျူရိုအနေနဲ့ကိုယ့်ပါတီကိုပုံပွင့်လင်းလင်းပြောဖို့လိုပါတယ်လို့ Global Times စောင်းပါးမှာရေးထားပါတယ်။ဒီရုပ်နိုင်ငံပို့ကုန်ဒေါ်လာဘီလီယံ200လောက်ဖို့အပေါ်အမေရိကန်ကဒုတိယကျင်းအခွင့်အရေးထပ်ချထားပြီးတရုတ်ဘက်ကလည်းနောက်ထပ်ဒေါ်လာဘီလီယံ60ဖို့အမေရိကန်ကုန်တွေပေါ်အခွင့်အရေးထပ်ချထားတာပါ။အမေရိကန်လက်ထမားတွေဒါမှမဟုတ်တခြားလုပ်ငန်းတွေကိုပြင်မှတ်ထားပြီးတရုတ်ကလက်တုံ့ပြန်မယ်ဆိုရင်အခွင့်အရေးနောက်ထပ်269ဘီလီယံချအောင်မယ်လို့သမ္မတထရမ်ကတတိပေးထားပြီးသားပါကုလသမဂ္ဂမှာသမ္မတထရမ်ကဆွဆွဲပြောဆိုတာဟာတရုတ်ရဲ့ပို့ကုန်အားလုံးနှီးပါအပေါ်အခွန်ထက်ချတာတွေမကြခင်ဖြစ်လာတော့မယ့်အတိတ်ပဲလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးလောလောဆယ်မှာရှင်းနေတာကတော့ဘယ်ဘက်ကမှအလျှော့ပေးမဲ့ပုံမရှိဘူးဆိုတာပိုပြီးထင်ရှားလာနေတယ်လို့လေ့လာသူတွေကပြောပါတယ်ပေကျင်းခြေဆိုင်စီးပွားရေးပညာရှင်ဟူရှင်းတောက်က
ဆိုမင်းကောတာရှိ极限施压的策略
အမေရိကန်ဟာနော်ကိုရီးယားအီရန်တို့အပေါ်မှာအမြင့်ဆုံးဖိအားပေးဖို့မူဝါဒချထားပြီးတော့အခုတရုတ်နိုင်ငံအပေါ်မှာအလားတူလှုပ်လာနေတာပါတရုတ်နိုင်ငံဟာပြည်ပြင်ပြောင်းလဲရေးကိုရှေ့တိုးလှုပ်ဆောင်နေပြီးဆက်လုပ်သွားမှာလည်းဖြစ်ပေမဲ့ကိုယ်တတ်မှတ်ချက်ကိုယ်အရှိန်တိုင်းပဲလှုပ်သွားမှာဖြစ်တာကြောင့်အဲ့ဒါကအမေရိကန်အတွက်ဘယ်တော့မှလုံလောက်တဲ့လှုပ်ဆောင်ချက်မျိုးဖြစ်မှာမဟုတ်ပါဘူ
းကုန်သွယ်ရေးဆိုင်ရာလက်ရှိအခြေအနေဖြစ်နေတာကနေကြော်လွန်နိုင်ရေးနှစ်ဖက်အကြားဆက်ဆက်ညှိနှိုင်းဆွေးနွေးဖို့အလားအလာကလည်းဖြစ်နိုင်ချေပိုးပို့ပြီးတော့နည်းလာပါတယ်လေပင်ကိုဓာတ်နဲ့ထောက်ထားတယ်လို့မျိုးအမေရိကန်ကအခွန်တွေတိုးပြီးချနေချိန်မှာဆွနွေးဖို့ဆိုတာကတော့မဖြစ်နိုင်ဘူးလို့ဒီသတင်းပတ်အစောပိုင်းမှာပဲတရုတ်ဘက်ကပြောထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းဖြစ်ပါတယ်ခင်ဗျာတို့ရရှင်များခင်ဗျာအရှိလေပဲညဉ့်ညံ့ရေးအတွက်ရေးပါတဲ့သူ့ရဲ့ policy ကိုမကြခင်လက်အနေငယ်အတွင်းမှာထုတ်ပြန်တော့ဖို့ရှိတဲ့အကြောင်းသမ္မတဒိုနယ်ထရမ့်ကပြောကြားလိုက်ပြီးတော့အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံဒွန်တွဲတည်ရှိကြကိုလူလာကြောင်းပြောဆိုပါတယ်ဒီရောက်မြို့မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံပြင်ပမှာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့တွေ့ဆုံပြီးတော့သမ္မတထရမ့်ကအဲ့ဒီလိုပြောကြားလိုက်တာပါအပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အများစုကကာလရှည်ကြာစောင့်ဆဲနေကြတဲ့အရှိလေပိုင်းညီညာရေးလုပ်ငန်းစဉ်ကိုလာမယ့်လေးလအတွင်းထုတ်ပြန်သွားမယ့်အကြောင်းနဲ့သူ့အနေနဲ့အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံတွန်တွဲတည်ရှိခြင်းဟာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့ယုံကြည်ကြောင်းသမ္မတဒိုနယ်ထရမ့်ကနယူးယောက်မြို့မှာစက်တင်ဘာလ26ရက်နေ့ကပြောကြားလိုက်တာ
ပါ I like two state solution that's what I think works best I don't even have to speak to anybody that's my feeling now you may
နိုင်ငံအတူတွဲတည်ရှိတာကိုကျွန်တော်နှစ်သက်ပါတယ်အဲ့ဒီနေ့ကပဲအလုပ်ဖြစ်မယ်လို့ကျွန်တော်ထင်ပါတယ်တခြားလူတွေနဲ့ကျွန်တော်စကားပြောကြည့်စရာမလိုပါဘူးဒါကကျွန်တော်ရဲ့ခံစားချက်ပါ
ဒါပေမဲ့အစ္စရေးနဲ့ပါလက်စတိုင်းတို့နှစ်ဖက်စလုံးကသဘောတူမယ်ဆိုရင်သူ့အနေနဲ့တနိုင်ငံနဲ့တည်ရှိရေးကိစ္စကိုလည်းထောက်ခံမယ်ဆိုတာကိုသမ္မတထရမ့်ကပြောပါတယ်ဝန်ကြီးချုပ်နေတန်ယာဟုကတော့သူ့အနေနဲ့ပါလက်စတိုင်းဒေသကိုလုံခြုံရေးအရာချုပ်ခိုင်ထားမှုအပေါ်အလျှော့ပေးတော့မှာမဟုတ်ဘူးလို့ပြောပါလေ။အာရဗ်ကဘာကပြင်းထန်စွာကန့်ကွက်နေတဲ့ကြားကပဲဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်ပြီးခဲ့တဲ့မေလမှာသူ့အစိုးရကပြောင်းလဲတတ်မှတ်လိုက်ခြင်းကသဘောတူညီမှုတွေရရှိလာရေးအတွက်တကားဖွင့်ပေးလိုက်တယ်လို့ဖြစ်သွားကြောင်းသမ္မတထရမ့်ကပြောပါလေ။ပါလက်စတိုင်းနိုင်ငံသားဝန်ကြီးရီယတ်အယ်မာလီကီကတော့နိုင်ငံတွင်တွဲနေထိုင်ရေးဆိုတဲ့ကိစ္စကိုသမ္မတထရမ့်အနေနဲ့ရှင်းလင်းစွာပြောကြားပေးဖို့နဲ့ဂျေရုဆလင်ဟာပါလက်စတိုင်းတို့ရဲ့အနာဂတ်မြို့တော်ဖြစ်တယ်ဆိုတော့1969ခုနှစ်မှာရရှိထားတဲ့နေဇကန်တမှုဆိုင်ရာသဘောတူညီချက်တို့ပါဝင်ရမယ်လို့ပြောပါတယ်။အစ္စရေးဝန်ကြီးချုပ်နေတန်ယာဟုဘက်ကပါလက်စတိုင်းနိုင်ငံဆိုတဲ့စကားလုံးကို2009ခုနှစ်နောက်ပိုင်းတခါမှမပြောခဲ့ဘူးပဲ။သမ္မတထရမ့်ကအခုလိုသူ့နှုတ်ဦးတွေ့ဆုံချိန်မှာဒီကိစ္စကိုပြောလိုက်တာဟာထူးဆန်းနေတယ်လို့ Randolph Macon College ကတမိုင်းပါမောက်ခ Michael Fishback က VOA ကိုပြောပါတယ်။
Doing so in front of the Israeli Prime Minister Benjamin Netanyahu would present a real challenge for Netanyahu who since
2019ခုနှစ်ကကပါလက်စတိုင်းနိုင်ငံဆိုတဲ့အသုံးလုံးကိုပြောဆိုဖို့ရှောင်ရှားခဲ့တဲ့ဝန်ကြီးချုပ် Netanyahu ရှေ့မှာသမ္မတထရမ့်ကအခုလိုပြောလိုက်တာကဝန်ကြီးချုပ် Netanyahu အတွက်စိန်ခေါ်မှုဖြစ်သွားစေပါတယ်။အဲဒါကြောင့်ဒီတွေ့ဆုံမှုပေါ်ကျွန်တော်အနေနဲ့အားသိမိပါတယ်။ဒါပေမဲ့နိုင်ငံဒွန်တွဲတည်ရှိရေးဆိုတဲ့ကိစ္စကိုအာမခံပေးတာမျိုးလုံးဝမပါဝင်ပါဘူး။ Israel ဝန်ကြီးချုပ်ဘက်ကဒီလိုပြောဆိုမှုကိုသဘောကျလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။နိုင်ငံတွင်တွဲနေထိုင်ခြင်းဟာဒီပြဿနာကိုဖြေရှင်းနိုင်တဲ့တစ်ခုတည်းသောအဖြေလားလို့မေးတဲ့အခါမှာတော့ Michael Fishback ကအခုလိုတုံ့ပြန်ခဲ့ပါတယ
်။ Regrettably, no, the really viable, at least in the short term option, is what we see now.
ဆင်ကောကပဲဒီနည်းကအဖြေမဟုတ်ပါဘူး။လက်တလို့ရေတို့အဖြေကတော့လက်ရှိသူတို့ရောက်နေတဲ့နိုင်ငံရေလို့သတ်မှတ်ထားတာလည်းမရှိ။နိုင်ငံတွင်တွဲနေထိုင်ရေးလည်းမဟုတ်တဲ့အနေအထားဖြစ်နေပါလေ။Israel နဲ့ Palestine ပြဿနာမှာ Israel ကတိတိတသသာအသာစီးရနေတာကတော့သိကြပါတယ်။အဲဒါကြောင့်ဘာကူမှအဆုံးဖြတ်မပေးနိုင်တဲ့ဟိုမြောက်ဒီမြောက်အခြေအနေဟာ Israel အတွက်အကောင်းဆုံးဖြစ်နေပါတယ်။ American ပြည်ထောင်စုအနေနဲ့ Jerusalem ကို Israel နိုင်ငံရဲ့မြို့တော်အဖြစ်ပြောင်းလဲတတ်မှတ်လိုက်တဲ့ဆုံးဖြတ်ချက်နဲ့ Palestine နေအတွက်ပေးနေတဲ့အကူအညီတွေရှင်းချလိုက်တဲ့ဆုံးဖြတ်ချက်တို့ကိုပြန်ပြင်ပေးဖို့ Palestine သမ္မတ Mahmoud Abbas ကကြာသပတေးနေ့ကကုလသမဂ္ဂအထွေထွေညီလာခံကိုပြောကြားတဲ့မိန့်ခွန်းအတွင်းထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ။
မလေးရှားနိုင်ငံပြီးခဲ့တဲ့ရက်ပိုင
်းကိုဇော်ဝင်းနိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့မလေးရှားမှာရောက်နေကြတဲ့မြန်မာလူမားတွေကြုံတွေ့နေရတဲ့အဖြစ်အပျက်တစ်ခုကိုတင်ပြပေးပါမယ်မလေးရှားနိုင်ငံမှာမြန်မာတစ်စိမ့်နဲ့အရက်တူတွေတောက်သုံးပြီးတော့အရက်စိတ်တင့်လို့ဆေးရုံတက်ကုတနေရသူတွေကမြန်မာလူသားနှစ်ဦးကတော့မျက်လုံးကွယ်သွားခဲ့တယ်လို့မျက်လုံးကွယ်သွားတဲ့ကာယကရှင်တဦးကပြောဆိုပါတယ်မလေးရှားနိုင်ငံမှာအခုလိုမြန်မာတစ်စိမ့်နဲ့အရက်တူတောက်သုံးပြီးတော့တေဆုံးသူမြန်မာလူသားစုစုပေါင်း21ဦးထိရှိသွားပြီလို့လဲဆိုပါတယ်အပြည့်စုံကို VOA သတင်းတော့ကိုကောင်းဆန်ဟိန်ကပြောပြပါလိမ့်မယ်ခင်ဗျာ
မလေးရှားနိုင်ငံပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာအရဲတုတောက်သုံးခဲ့လို့မြန်မာလူသားတော်တော်များများစေကူတမ်းမှုခံနေရတာပါမလေးရှားသတင်းစာတွေမှာတော့တေဆုံးသူ21ဦးထိရှိနေပြီလို့ရေးသားထားကြောင်းကိုမလေးရှားနိုင်ငံရခိုင် community အဖွဲ့ချမရီမူကိုဆန်တို့ကအခုလိုပြောပါတယ်
ဒါပေမဲ့ရှိတာလဲဆိုတော့ဒီမလေးရှားပြည်ထောင်စုမှာကြော်ညာတာက20နဲ့တယောက်ဆိုပြီးတော့ကြော်ညာတယ
်လက်ရှိမှာစေကူတာခံရတဲ့မြန်မာလူသား9ဦးရှိကြောင်းကိုလည်းသူကဆက်ပြောပါတယ်မလေးရှားနိုင်ငံမှာမြန်မာတစ်စိမ့်နဲ့အရက်တူတွေတောက်တုံးပြီးမျက်စိကွယ်သွားခဲ့တဲ့ဦးတွေကကိုတန်းနိုင်ကတော့အရက်တောက်ပြီးနောက်ရက်အကြာမှာသူ့မျက်လုံးတွေကွယ်သွားခဲ့တယ်လို့ပြောပါတယ်ဒါကြောင့်လဲမလေးရှားရောက်မြန်မာလူသားတွေအနေနဲ့သူ့လိုမဖြစ်စေဖို့အရက်သုံးဆွဲမှုမှာတိထားစီခြင်းလေလို့ကိုတန်းနိုင်ငံပြောပါတယ
်ကျွန်တော်ကိုယ်တိုင်ကတော့ပြောချင်တာကလေဒီမှာမလေးရှားမှာတောက်စားလို့ဖြစ်တာကမြန်မာနိုင်ငံကဘရင်အစိုက်မဟုတ်ပါဘူးမြန်မာနိုင်ငံကတန်စိတ်ကိုယူယူပြီးတော့ဒီမှာမလေးရှားမှာလဲသူတို့ချက်တာလားဆဲနေပြီလို့ကလာသူတို့ဒီအရက်စီဂျီကိုဝေဝေပြီးတော့သူတို့ပေါင်းဆက်တာလားမသိဘူးလို့ထင်တယ်အဲ့ဒါဒီအရက်ကနေပြီးဒီမှာလုံးဝဘာမှလည်းတရားမဝင်ဘူးဘာမှလည်းလိုင်စင်မရှိဘူးအတုဖြစ်တယ်အဲ့တော့ဒီအတူအရက်တွေကမဆောင်ဘူးအနေနဲ့နေပြီးနောက်လူနှောင်သားတွေကိုလည်းကျွန်တော်ပြောချင်တာလေနောက်ဒီမြန်မာချွေမြန်မာတွေပေါ့နော်မလေးရှားမှာရှိတဲ့လူတွေပေါ့နော်လုံးဝမဆောင်မိစေဖို့လို့ကျွန်တော်နေပြီးအတန်တန်မှားချင်တယ်ကြာမကောင်းဘူးလူအောင်ကမကောင်းဘူးလူတွေတအားနိုင်နိုင်ရအခုကျွန်တော်တို့နေတဲ့နေရာမှာဆိုလို့ချင်း9ရက်6ရက်ကိုသတိမရဘူးနော်အခုတည်းကသတိမရသေးဘူးတယောက်ရှိသေးတယ်အဲ့ဒီဆာလင်းဆေးရုံမှာ
အရက်တူကြောင့်တေဆုံးသူတွေဟာမလေးရှားနိုင်ငံကမြန်မာတစိမ့်နဲ့တရားမဝင်ထုတ်ထားတဲ့အရက်တွေကိုတောက်သုံးပြီးလို့ဖြစ်ပြီးကိုယ်တနိုင်တက်ခဲ့တဲ့ဈေးရုံမှာနောက်ထပ်9ရက်လောက်ထက်ရောက်လာတယ်လို့လည်းသူကပြောပါရယ်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့သတင်းအရမလေးရှားမှာတရားဝင်အလို့လုံနေကြသူအလို့သမားပေါင်း2000ကျော်ရှိပြီးတခြားနည်းလမ်းတွေနဲ့မလေးရှားကိုရောက်သွားသူအလုံးပေါင်းရင်မလေးရှားမှာမြန်မာအလို့သမား5000ထက်မနည်းရှိတယ်လို့ခန့်မှန်းထားပါရယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလို့နေကြသူ3000ရှိပါရယ
်ကိုကောင်းဆန်ဟင်းပြောပြသွားတာဖြစ်ပါရယ် VOA American တန်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီခန့်ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုအင်တာနက် website ဆာမင်နာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့ပြန်လည်ပြီးတော့လည်းဖတ်ရှုနိုင်ပါတယ်။မကြခင်မှာကြားကြရမယ့်ဒုတိယပိုင်းနိုင်ပွဲအစီအစဉ်မှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့အစီအစဉ်ထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA ရဲ့တောက်တာနေမနေ့ခင်အစီအစဉ်လေးကိုလက်ရှိထုတ်လွှင့်နေတဲ့အတန်လှိုင်းနေအပြင်လှိုင်းလက်မီတာ190 kHz 1595ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ကားစာနဲ့အတူကျမ်းမာရေးခန်းနာမှာဆိုရင်တော
့ဒီဆုံးဖြတ်ခြင်းကိုကျင်းဝေးကြဖို့အတွက်အကြောင်းရင်းဖြစ်တဲ့မလူချင်းတဲ့အချိန်မှာကုလင်မရရအောင်ဆိုပြီးတော့ဒီလူလူကြီးကြီးကြီးငယ်ငယ်ရွယ်ရွယ်လတ်လတ်ပေါ့ရောက်ကြမ
ယ်။ဆွန့်ပစ်ခံရင်ဝင်မဲ့ကလေးငယ်တွေလျှော့ချနိုင်ရေးအတွက်မြန်မာနိုင်ငံရဲ့ရင်ဝင်မဲ့ကလေးငယ်များလျှော့ချရေးကာကွယ်စောင့်ရှောက်ရေးအသင်းအထူးထွေအတွင်းရေးမှုနဲ့တာဖွားမီးရအထူးအကြီးစားပါမောက်ခဒေါက်တာမြတ်တီတာရဲ့ပြောဆိုချက်ဖြစ်ပါတယ်အပြည့်စုံနောက်ပိုင်းမှာကြားကြရဖို့ရှိပါတယ်။အဲ့ဒါနဲ့အတူနတ်နတ်ခင်အင်္ဂလိပ်စာသင်ခန်းစာနေဆက်ဒေတာကအခြေစိုက်တဲ့တိုင်းရင်းသားသတင်းတောက်တွေတင်ဆက်ထားတဲ့သတင်းတော်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒါတွေထုတ်လွှင့်ပေးခြင်းနောက်ထပ်သတင်းတော်တစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ကျောင်းနဲ့အမေရိကန်နှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာလာပြီးတော်တော်ကြာလာခဲ့ပါပြီ။အခုချိန်ထိတစ်ဖက်နဲ့တစ်ဖက်အလျှော့မပြေပဲအပြန်အလှန်သွေးကုန်ကုန်တွေတင်းကျပ်နေကြပါတယ်။ကုန်သွယ်ရေးစပွဲမှာဘယ်သူကအနိုင်ရမလဲဆိုတာနဲ့ပတ်သက်ပြီးတော့အမြင်တွေကလည်းမတူညီကြပါဘူး။ Cambridge တက္ကသိုလ်ကဗန်ဒါရေးဆိုင်ရာပတ်မောက်ခတူကတော့ကျောင်းနိုင်ငံရဲ့စီးပွားရေးကကောင်းကောင်းမွန်မွန်ဆက်ပြီးတော့တိုးတက်နေပါတယ်လို့ပြောပါတယ်။အကြောင်းစုံကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြလာပါမယ်။ညာ
ပြည်ကရဲ့အီဗီလာကစပြီးတော့တင်းမာမှုတွေရှိလာခဲ့တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားကကုန်သွယ်ရေးပြဿနာတွေကိုပြည်လည်နိုင်မှုအတွက်နိုင်ငံကြားမှာအပြန်အလှန်ညှိနှိုင်းမှုတွေရှိနေတယ်ဆိုပေမဲ့အခုထိအဆင်မပြေနိုင်သေးပါဘူးကုန်သွယ်ရေးတင်းမာမှုကြောင့်နိုင်ငံလုံးကစီးပွားရေးလုပ်ငန်းတွေမှာထိခိုက်မှုတွေရှိနေတယ်ဆိုပေမဲ့နိုင်ငံရဲ့စီးပွားရေးကျဆင်းမှုတွေကိုတည်တည်တတ်တာမမြင်ရသေးပါဘူးအမေရိကန်ဘက်ကလည်းဒီကုန်သွယ်ရေးစစ်ပွဲအတွင်းနိုင်ငံရဲ့စီးပွားရေးပိုတောင်ကောင်းလာနေတယ်လို့ပြောနေတယ်လို့တရုတ်ဘက်ကလည်းသူတို့ရဲ့စီးပွားရေးကောင်းနေကြောင်းပြောဆိုနေပါလေ Cambridge တက္ကသိုလ်ကဗန်နိုင်းဆိုင်ရာကျွမ်းကျင်သူပမော့ခ်ဆိုင်မွန်တယ်လာကတော့တရုတ်နိုင်ငံရဲ့စီးပွားရေးကကောင်းကောင်းမွန်မွန်ဆက်ပြီးတော့တိုးတက်နေပါတယ်လို့ဆိုပါတယ် CGTN လို့ခေါ်တဲ့ China Global Television Network ကပမော့ခ်ဆိုင်မွန်တယ်လာကိုတရုတ်နိုင်ငံမြို့တော်ဘေကျင်းမှာတွေ့ဆုံမေးမြန်းခဲ့တော့သူကအခုလိုပြောခဲ့တာ
ပါ The economy is still growing pretty well. The one thing that's
စီးပွားရေးကကောင်းကောင်းမွန်မွန်ပဲဆက်လက်ပြီးတိုးတက်နေတော့မှာစကော့ဇေကွယ်နဲ့တရုတ်ပြည်သူတွေကဇေကွယ်ပြက်မဲ့အရေးကိုစိုးရင်ပြီးခက်ဝဲဝဲမှနေနေကြတာကတော့လက်ရှိအခြေအနေနဲ့လွဲချော်တဲ့အချက်တစ်ခုပါပဲမိမိမြုံနှံမှုတွေနှိမ့်ကွေးလာတာတွေရှိခဲ့ပါတယ်အသွင်ဆွဲတွေကိုရော့လာတာတွေလည်းရှိတယ်ဆိုပေမဲ့လည်းစီးစီးသာသာကြီးတော့မရော့သွားပါဘူ
းတရုတ်နိုင်ငံရဲ့စီးပွားရေးဟာသုံးဆွဲမှုပုံစံကနေစုဆောင်းမှုပုံစံကိုပြောင်းလဲလာနေတယ်လို့လည်းဗန်နိုင်းဆိုင်ရာကျွမ်းကျင်သူပမော့ခ်ဆိုင်မွန်တေလာကဆိုပါတယ်ဒီလိုပြောင်းလဲလာတာကကုန်သွယ်ရေးရဲ့အရေးပါမှုကိုရော့ကျသွားစေတယ်လို့လည်းပြောပါတယ
်။ It's partly reflecting higher incomes for Chinese people, many of whom are now spending not so much on goods but on services.
အပြောင်းလဲကအခုတဖြည်းဖြည်းချင်းဖြစ်နေပါတယ်။ဝင်ငွေကောင်းတဲ့တရုတ်ပြည်သူတွေအတွင်းမှာဒီပြောင်းလဲမှုကိုမြင်နေရပါတယ်။အရင်တုန်းကလိုဈေးကြီးတဲ့ပစ္စည်းတွေကိုဝယ်ယူသုံးစွဲကြတယ်အခုစိတ်မလွတ်တော့ပါဘူး။ဝန်ဆောင်မှုလုပ်ငန်းတွေမှာတော့သုံးစွဲနေတော့မှာအခုလိုတရုတ်ပြည်သူတွေရဲ့သုံးဆွဲမှုပုံစံပြောင်းလဲလာတာကကုန်သွယ်ရေးကိုရော့ကျစေပါတယ်။ကုန်သွယ်ရေးကဆက်ပြီးအရေးကြီးနေတော့မှာဒါပေမဲ့လည်းလွန်ခဲ့တဲ့စနစ်တုန်းကလောက်တော့စိတ်အရင်ကြီးတော့ပါဘူး။စီးပွားရေးကလည်းဆက်ပြီးတိုးတက်နေလိမ့်မယ်လို့ခန့်မှန်းရတယ်လို့ဝင်ငွေတွေလည်းဆက်လက်ပြီးတွန်းနေလိမ့်မယ်လို့ခန့်မှန်းရပါတယ်။အဲဒါကြောင့်သုံးဆွဲမှုတွေလည်းဆက်ပြီးတိုးတက်နေဦးမယ်လို့ဆိုရမှာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာကအမေရိကန်အတွက်ကောင်းတယ်။ဒီကုန်သွယ်ရေးစစ်ပွဲမှာအမေရိကန်ကပဲအနိုင်ရလိမ့်မယ်လို့မြင်ပါတယ်။ဒါမဲ့လည်းဥရောပဗဟိုဘဏ်ရဲ့ပေါ်တဖူးနေကခံမှန်းချက်အရတော့ရေရှည်မှာတရုတ်ဘက်ကအမျက်ထွက်နိုင်တယ်လို့တွက်ပါတယ်။ဘာကြောင့်လဲဆိုတော့တရုတ်ဟာအမေရိကန်ထက်တခြားနိုင်ငံတွေကိုတင်ပို့မှုတွေပိုများတာကြောင့်လို့ဆိုပါတယ်။အမေရိကန်ဘက်မှာအလုတ်ကင်တွေထိခိုက်ပျက်စီးမှုဝင်ငွေရော့ကျမှုနဲ့စီးပွားရေးကျဆင်းမှုတွေတွေ့ကြုံရလိမ့်မယ်။စီးပွားရေးပေါ်မှာယုံကြည်မှုလျော့နယ်လာလို့စတော့ဈေးကွက်ကယင်းနှိမ့်နှံမှုတွေလည်းထိခိုက်လိမ့်မယ်လို့ဥရောပဗဟိုဘဏ်ရဲ့စီးပွားရေးပညာရှင်တွေကခံမှန်းချက်ထုတ်ထားပါတယ်။
ဒါတော့ကိုကြောင်လင်းပြပြသွားတာဖြစ်ပါတယ်ဆက်လက်ပြီးတော့နားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်ဖြစ်ပါတယ် American Indian အတုံးနှုံးတွေနဲ့ပတ်သက်ပြီးတော့ဒေါ်လာလက်တန်းကစီစဉ်တင်ဆက်ပေးနေတာပါ
idiom အသုံးကတော့
drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက d r i v e drive ကမောင်းတာ m e m e ကကျွန်တော်ကျမ u b up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် t h e the w a l l wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်ဒီသုံးစင်းတလာတာကတော့လောင်ရင်ထဲမှာရောက်နေတဲ့တွေးဆန်းတကောင်ကိုအပြင်ကဆရဖြစ်စေအနောက်ရှက်ဖြစ်အောင်လို့လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ရင်ရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းတက်လာတဲ့အသုံးဝင်ဖြစ်ပါတယ်ဒါကြောင့် idiom အသုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်ဒီသုံးရပါတယ်လို့ George Ruby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာခလေး5ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူဦးကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါက်အောင်လုပ်တယ်ဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
Drive me up the wall.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့ကျင်ပြခဲ့တဲ့ idiom အသုံးနဲ့ဖြစ်ပါတယ်
အမေရိကန်အီဂျီယန်အတုံးနှုံးမနခင်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုထုတ်လင်းပြပါရမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့မြန်မာနိုင်ငံမှာဆွတ်ပစ်ခံရင်ခွင်မဲ့ကလေးငယ်တွေတိကျတာများလာနေတာမို့ရှော့ချနိုင်ရေးအတွက်အရေးတကြီးလှုပ်ဆောင်မှုလိုနေပြီလို့ကျမ်းမာရေးပညာရှင်တွေကဆိုကြပါတယ်ဘလို့အကြောင်းရင်းတွေကြောင့်ဆွတ်ပစ်ရတဲ့ရင်ခွင်မဲ့ကလေးငယ်တွေများလာရပြီးရှော့ချနိုင်ရေးအတွက်ဘာတွေအဓိကလှုပ်ပေးဖို့လိုပါသလဲဒီအကြောင်းမြန်မာနိုင်ငံရင်ခွင်မဲ့ကလေးများချော့ချရေးနဲ့ကာကွယ်စောင့်ရှောက်ရေးအသင်းအထွေထွေတွင်းရင်းမှုနဲ့တားဖွားမီးရအထူးကအငြိစားပါမောက်ခဒေါက်တာမြတီတာကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြထားတာကိုနားဆင်ကြပါခင်ဗျာ
ကဲတပ်ပါမရဲ့သူကဆရာဝန်ကြီးပမောခဒေါက်တာမြတိရခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီရင်ခွင်မဲ့ကလေးပေါ့နော်ဒီဆွန့်ပြစ်ခံတဲ့ကလေးတွေဖြစ်နေတဲ့နေသားဘယ်လိုရှိလဲဆရာမကြီး
ဆွန့်ပြစ်ခံကလေးပေါ့တနည်းအားဖြင့်ရင်ခွင်မဲ့သွားတဲ့ကလေးတွေကပမာပြည်မှာအခုနှစ်ပိုင်းနေမှာတိတိကျကျအများပြလာပါလေသင်္ကန်းအားဖြင့်ကျမတို့အတိအကျတော့မသိနိုင်ပါဘူးဘာလို့လဲဆိုတဲ့အခါကျတော့ဖြစ်ုံနေမှာဆွန့်ပြစ်တာရှိတယ်လို့ရက်ွက်တီထဲမှာဆွန့်ပြစ်တာနောက်ပရာဟိတကီဟာရီမှာဆွန့်ပြစ်တာနောက်ဖုံးကြောင်းနေမှာပါဆွန့်ပြစ်တာပေါ့နော်အဲ့လိုမျိုးတွေရှိတဲ့ကြောင့်ကိငင်းနိုင်ရပြီးတော့ခက်ခဲပါလေဒါပေမဲ့ညာပြလာရေးဆိုတာတော့တည်ကြသလောက်ပါပဲရှင
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့အခုလိုဒီညာပြလာတဲ့ရင်ခွင်မဲ့ကလေးတွေပေါ့နော်ကုညီပေးနိုင်ရတဲ့ဘလို့အချက်တရားအဓိကလုံးဆောင်ပြီးကိုအရေးကြီးမယ်ဆင်ပါရင
်ရင်ခွင်မဲ့ကလေးဒီဒါမှမဟုတ်ဆွန့်ပြစ်တဲ့ကလေးရော့ကြွားဖို့ဆိုတာမလိုချင်သေးတဲ့အချိန်မှာအဆင်သင့်မဖြစ်သေးတဲ့အချိန်မှာသာသမီရေဟအောင်လုပ်ဖို့အရေးကြီးပါတယ်အဲ့တော့ဒီကလေးလေးတွေကိုဆွန့်ပြစ်လိုက်ကြတယ်ဆိုတဲ့အဓိကအကြောင်းရင်းကခုနပြောတဲ့မလိုချင်သေးတဲ့အချိန်မှာကိုယ်ဝင်ရသွားတာပေါ့လေဒါပေမဲ့တခြားအကြောင်းရင်းတွေလည်းရှိပါတယ်အဲ့ဒါတွေကတော့ဟိုစိတ်မညာဘောလေတိုးတော်လေဒါတွေကလည်းဖြစ်ပါတယ်အဲ့ဒါတွေကတော့ပြည်ရင်းဆက်ပေါ့ပြည်ရင်းမှာတိုက်ပွဲတွေဖြစ်ကြတဲ့အခါမှာမိဘတွေဆုံပါသွားတဲ့အခါမှာကလေးတွေအရင်ကမဲ့ပြီးကြံရတာရှိရပေါ့ပြောမယ်ဆိုရင်တစ်ချိန်လုံးကနာဂစ်ဖြစ်တဲ့အချိန်တဘာဝဘေးအန္တရာယ်ဖြစ်တဲ့အခါမှာမိဘတွေပါသွားပြီးကလေးတွေကြံရတာရင်ကမဲ့ပြီးဖြစ်သွားကြပါတယ်ဒါတွေကတော့အများကြီးဖြစ်နေတာမဟုတ်ဘူးပေါ့လေနောက်တစ်ခုကတော့ပါလို့ဆိုရင်မိဘနှစ်ပါးလုံးက
ဥယျာဉ်စီပွားရေးဆွဲပြီးတော့ဒီကလေးတွေကိုဆွန့်ပစ်လိုက်ကြတယ်။ဒါတွေကတော့ဟိုအတိအကျအချက်တော့မဟုတ်ဘူးပေါ့လေ။အဲဒါပေမဲ့ဒါတွေကလည်းတမားတို့တန်းကြီးရဲ့တချို့သောနေရာတွေမှာပေါ့အတိအကျကြတဲ့အချက်ဖြစ်ပါတယ်။ဒီတိုင်းလုံးအတွက်အတိအကျမချပြီးနဲ့တချို့နေရာတွေဥပမာဆိုလို့ရှိရင်တိုက်ပွဲဖြစ်နေတဲ့နေရာတွေဒါမှမဟုတ်လို့ရှိလို့ရှိရင်ဒီနောက်တော့ဒီကအတိအကျပြဿနာမူရစီပွားအတိအကျပြဿနာဖြစ်နေတဲ့နေရာတွေမှာစွန့်ပစ်ခံကလေးတွေကဒါရင်းနဲ့ဆက်နွယ်နေရပြရပါတယ်။ဒါကြောင့်မို့လို့ကျမတို့ဘာတွေလုပ်ရကြလဲလို့ဆိုတော့ဒီစွန့်ပစ်ခြင်းကိုကျင်းဝေးကြဖို့အတွက်အတိအကျအကြောင်းဖြစ်တဲ့မလူကျင်တဲ့အချိန်မှာကုလမရရအောင်ဆိုပြီးတော့ပြည်သူလူထုကြီးကြီးကြီးငယ်ငယ်ရွယ်ရွယ်လတ်လတ်ပေါ့ယောက်ျားမိန်းမအကုန်လုံးရုပ်ဆက်ပွားကျမ်းမာရေးအသိပညာကြီးရှိဖို့အတွက်ကိုကျမတို့ရုပ်ဆက်ပွားကျမ်းမာရေးအသိပညာပေးလုပ်ငန်းတွေလုပ်နေပါတယ်။အဲ့တော့အဲ့ဒီမှာလည်းကျမတို့တိုင်းပြည်ကကျမတို့ရဲ့ရည်ချီးမှုရပေါ့ဒီလူဆက်ပွားကျမ်းမာရေးနဲ့ပတ်သက်လို့ဒီသင်ကြားတာဒီမိဘတွေကလည်းမသင်ကြားကြဘူးတချို့ကလည်းအဲ့ဒီသင်ကြားတာကကလေးတွေကိုစိတ်လှုပ်ရှားအောင်ပို့လို့တယ်လို့ယူဆတယ်အဲ့တော့ကျောင်းကြီးမှာလူဆက်ပွားကျမ်းမာရေးသင်လို့လေစူးစားခဲ့တယ်ဒါပေမဲ့လည်းစိတ်မအောင်မြင်ခဲ့ဘူးပေါ့လေဒါကြောင့်မို့လို့ကျမတို့အထူးကလူဆက်ပွားကျမ်းမာရေးအသိပညာကြီးအားလုံးသိရှိဖို့ဆိုတဲ့ဟာလုပ်ငန်းစဉ်တွေရဖြစ်ပါတယ်
ဟုတ်ကဲ့ဆရာမကြီးအဲ့တော့အဲ့ဒီလုပ်ငန်းစဉ်မှာအဓိကပြည်သူတွေအနေနဲ့ပေါ့နော်သိတင်သိကြတဲ့အရေးကြီးဆုံးအချက်ဆိုရင်ဆရာမဘယ်အချက်ကိုထောက်ပြမလဲ
အရေးကြီးတဲ့သိတင်သိကြတဲ့အချက်ကတော့အမျိုးသားနဲ့အမျိုးသမီးအဲဆက်ဆံတဲ့အခါမျိုးမှာအချိန်ရွေးကိုယ်ညတ်တတ်တယ်ဆိုတာကိုသူတို့သိဖို့အရေးကြီးပါတယ်တချို့ကခါတလီလောက်ပဲမဖြစ်တော့ပါဘူးလို့ထင်ပြီးတော့ကြာသွားကြတယ်နိဒါကြောင့်မို့လို့ဘယ်လိုပဲဖြစ်ဖြစ်အပြူဝဆဝင်ပြီဆိုတဲ့အချိန်ကစလို့အင်းအောင်ဆက်ဆံလို့ရှိရှင်ကိုယ်ဝင်ရတတ်တယ်ဆိုတာကိုသိဖို့အရေးကြီးပါတယ်ဒုတိယအချက်အနေနဲ့ကတော့ဒီလိုကိုယ်ဝင်မရရအောင်ဒီမှာလို့တားဆက်ချာနည်းလမ်းတွေမျိုးစုံရှိတယ်ဒါတွေကိုအသုံးပြုလို့ရတယ်ဆိုတာကိုသိဖို့လိုပါတယ်နောက်တစ်ခါအဲ့တားဆက်ချာနည်းလမ်းတွေမသုံးမီရဲနဲ့ဆက်ဆံမိရင်တော့မှနောက်တစ်ခါကျလိမ့်ပိုင်းဆိုင်ရာအကျန့်ဖြစ်ခြင်းခံရတဲ့အခါမှာပေါ့နော်အရေးပေါ်သားဆက်ချမ်းကြီးဆိုတဲ့မိကြီးရှိတယ်။ဒီနီးလန်းနေနဲ့ဒီဆက်ဆံမိပြီးတာတော့ငားရဲ့နေမှာတတိသားတအိမ်မှာတွေ့တဲ့အကြောင်းလို့ဒီကာလလေးမှာအရေးပေါ်သားဆက်ချမ်းကြီးတုံးနေရတယ်ဆိုတဲ့ဟာလေးတွေကိုသိဖို့အရေးကြီးကြည့်ပါတယ
်။ဟုတ်ကဲ့ဆရာမအဲ့တော့ပရိပထမဆုံးဒီသားဆက်ချမ်းကြီးတွေကိုဟိုအရေးကြီးဆုံးအချက်လေးတွေကိုရှင်းပြပေးလို့ရမှာဆရာမရေ
။သားဆက်ချမ်းကြီးကတကယ်တမ်းတော့အများကြီးရှိပါလိမ့်နော်။ပုံမုံပါတဲ့တောက်စီးတွေထူးစီးတွေနောက်လမောင်းထဲမှာထည့်တဲ့ပစ္စည်းတွေ၊နောက်ပါတိုင်ထဲမှာထည့်တဲ့ပစ္စည်းတွေကြီးမျိုးစုံအများကြီးရှိပါတယ်။အဲဒီကြီးနီလန်းကြီးတွေကနေပြီးတော့မှပြည်သူလူထုအားလုံးကနီလန်းကြီးအတီးတီးကိုယ်တိုင်ကိုကြစိတ်တိုင်းကကြီးချေပိုင်းရှိပါတယ်။ကိုထူထောင်မဲ့မိသားစုတစ်ခုကနေရောက်ပြီးတော့ဘလောက်ချာပြီးယူနေဆိုတော့ကိုပိုင်ဆုံးဖြတ်ချက်နဲ့ကြည့်လို့ရပါတယ်။ဒါပေမဲ့နီလန်းကြီးအများကြီးရှိတယ်ဒီမှာကိုနဲ့ပဲနီလန်းနဲ့ကျမကြီးအားဖြင့်မတင့်တော်ဘူးတင့်တော်လေဆိုတာကတော့ဆရာဝန်ကသတ်မှတ်ပြရပါတယ်။ဒါကြောင့်ဆရာဝန်နဲ့တိုင်နေမှုလုပ်ပါတယ်။အကျဉ်းချင်းပြောမယ်ဆိုလို့ရှိရင်ကျမကြီးကောင်းနေတဲ့သူတွေအတွက်ဆိုလို့ရှိရင်နီလန်းအလုံးကြီးပြားကအဆင်ပြေပါတယ်။ဒါပေမဲ့ဒီနီလန်းကြီးတစ်ခုချင်းတစ်ခုချင်းစီမှာကောင်းတာရှိတယ်လို့ဆိုးတာလည်းရှိတယ်။ဘာကြောင့်မလို့ကောင်းနေ၊ဘာကြောင့်မလို့ဆိုးတယ်ဆိုတဲ့အကျိုးအကြောင်းလေးတွေလည်းရှိတယ်။ဆိုတော့ဒီဟာလေးတွေကိုတစ်ခုချင်းစီရဲ့အကြောင်းလေးတွေကိုသိလို့ရှိရင်ကိုရွေးချယ်တတ်ပါတယ်ဥပမာဈေးဝယ်တယ်လို့ပြောဒီပစ္စည်းကဘယ်တော့ကောင်းနေမကောင်းဘူးစူးစူးပါလေးတွေရှိနေဥပမာရှင်းရရှင်းပြီးတဲ့ဆိုပါဆိုဟိုစုံရစားရင်ဘယ်လိုရတာရှိနေရှင်းနေရစားရင်ဘယ်လိုရတာရှိနေသူ့ရဲ့ကောင်းတာဆိုးတာသူ့ရဲ့တန်ဖိုးစည်းကြည့်တာမကြည့်တာအဲ့ပုံမူတည်ရောကိုကြိုက်တာကိုကိုရွေးချယ်လို့လိုပါတယ်ဒီသားဆက်ချာနီလန်းနေလေကိုနဲ့တင့်တော်တာမတင့်တော်တာပြောဒီမှာသူကြောင့်ဖြစ်နိုင်တဲ့ဆူဆူလေးကြီးဥမာရာဒီလိုင်းညာတက်တယ်နေသွားတက်တယ်ပုံမှန်မဲစင်တက်တယ်ဒါမှမဟုတ်ရာဒီလိုင်းတိုက်တက်တယ်နော်ဆူဆူကောင်းကျိုးလေးတွေကိုသိပြီးတော့အဲ့ဆူဆူကောင်းကျိုးလေးတွေနဲ့ကိုယ်နဲ့အဆင်ပြေနေပြီးကိုယ်စိတ်တိုင်းကျရွေးချယ်ပြီးတော့ယူလို့ရှိရင်ဆွဆွနေနေသုံးဖြစ်ပါတယ်ဆရာဝန်ဆရာမဒါကိုသုံးလို့ဆိုပြီးပြောလိုက်ရင်သူတို့တိုက်ချင်မှကြိုက်မယ်သူတို့နဲ့လည်းအဆင်ပြေချင်မှပြင်မယ်ကြောင်ကျမတို့ကအခုဖြစ်မှာသားဆက်ချာနီလန်းကြီးရဲ့အကြောင်းကိုသိဖို့လေကိုယ်တိုင်ဒီကရွေးချယ်ဖို့လေစိတ်တိုင်းကရွေးချယ်ပြီးတော့တုံ့တက်ဖို့လိုပါတယ်။ဒါကြောင့်မို့ဒီသားဆက်ချာနီလန်းကြီးကတစ်ခုချင်းစီရဲ့အကြောင်းကိုသိဖို့ဒီဆရာဝန်တယောက်အနေနဲ့ဖြည့်ပညာအရာသိတာမျိုးမဟုတ်ဘဲနဲ့တမန်သူတယောက်အနေနဲ့ပြင်ပြလိုက်တာလေးကိုသိဖို့ကျမတို့အသိပညာပေးလို့တော့ဖြစ်ပါတယ်
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့နောက်ထပ်ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလှော်အစီအစဉ်ကိုနားဆင်ရပါမယ်။ BNI ဖွဲ့ဝင်နေကြာဒီတာကသတင်းတောက်စီစုစည်းပြီးတော့တင်ပြထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာချုပ်ရဲစေးလို့လွတ်မြောက်လာတဲ့လူငယ်၁၀ဦးဟာစစ်တွေထောင်ကအထွတ်ရဲတပ်ဖွဲ့ကနေပြန်လည်ဖမ်းဆီးသွားခဲ့ပါတယ်။လာမယ့်ဇာတ်ကျက်ရွေးကောက်ပွဲအတွက်စီယုံရေးဆင်းတဲ့ကြားကောင်းပါတီကိုယ်စားလှယ်အဖွဲ့နောက်ဆက်ချင်းခံရတယ်ဆိုတာနဲ့လက်ဆက်တရာစုပင်လုံးစတုတ္တအကျင့်အစည်းအဝေးမကျင်းပမီမှာမွန်လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုထပ်မံကျင်းပသွားဖို့မွန်နိုင်ငံရေးပါတီတွေကနေဆုံးဖြတ်ခဲ့တဲ့အကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့ကစက်တင်ဘာလ24ရက်နေ့ကချုပ်ရစေလို့လွတ်မြောက်လာတဲ့လူငယ်10ဦးဟာစစ်တွေထောင်ကအထွတ်ရဲတပ်ဖွဲ့ကနေပြန်လည်ဖမ်းဆီးသွားခဲ့ပါတယ်သူတို့10ဦးမှာလွန်ခဲ့တဲ့ဇန်နဝါရီလကမြောက်ဦးမြို့မြို့နယ်အထွတ်တွေအုပ်ချုပ်ရေးမှူးရုံးရှိမှာလူစုလူဝေးနဲ့စီတန်းလှည့်လည်တဲ့အရေးခင်းကိုလုံခြုံရေးရဲတွေကပစ်ခတ်နေနေပြီးပြည်သူပိုင်ပစ္စည်းကာကွယ်ရေးဥပဒေပုံမှန်6တင်းနဲ့တရားစွဲဆိုလိုက်ပါတယ်စက်တင်ဘာလ25ရက်နေ့မနေ့ပိုင်းမှာတော့သူတို့ရှစ်ဦးကိုမြောက်ဦးမြို့ကိုခေါ်ဆောင်သွားပြီးနောက်ထပ်အမှုတစ်ခုနဲ့တရားစွဲဆိုဖို့စီစဉ်နေတယ်လို့သတင်းတွေထွက်ပေါ်နေတဲ့အတွက်သူတို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရခိုင်အမျိုးသားပါတီကဒုဥက္ကဋ္ဌရှစ်နေကြီးဒေါ်အင်းနုစိန်အပါအဝင်အထောက်ကူအဖွဲ့တွေလည်းမြောက်ဦးမြို့ကိုလိုက်ပါသွားတယ်လို့ပါတီနဲ့နှိစက်တဲ့လူတွေကပြောပါတယ်
လမ်းမဲ့ကြပြယူကောက်ပွဲမှာမန္တလေးတိုင်းဒေသကြီးရှမ်းတိုင်းတိုင်းရေးရဝန်ကြီးနေရာရှင်ပြိုင်ကိုစီယုံရေးဆင်းနေတဲ့ကြားကောင်းပါတီ SNLD ကိုစလဲဖွဲ့ဟာပြည်ဦးလွင်မြို့နယ်စီယုံရေးခီးစဉ်မှာနှောက်ယှက်ချင်းခံနေရပါတယ်။စက်တင်ဘာလ23ရက်နေ့ကပြည်ဦးလွင်မြို့နယ်နောင်ခမ်းကြီးကျေးရွာကိုစီယုံရေးဆင်းရမှာရက်ွက်အုပ်ချုပ်ရေးမှူးကကြိုဆိုတဲ့လူတွေကိုအုပ်စီပုံမောင်းမသိဖို့တားမြစ်တာဓာတ်ပုံဝင်ရိုက်တာရှိတယ်လို့စီယုံပစ္စည်းတဲ့ချိန်မှာလည်းအင်ဂျင်ကိုဖုံးဆက်ခေါ်မှုတွေပြုလုပ်ခဲ့ပါတယ်။ဒီဖြစ်စဉ်ဟာမဲဆန္ဒရှင်တွေကိုတစ်ဖက်လက်ချင်းချောက်တာဖြစ်လို့ခရယရွေးကောက်ပွဲကော်မရှင်စီကိုအကြောင်းကြားထားတယ်လို့ SNLD ပါတီပြောခွင့်ရဆိုင်းလက်ကပြောပါတယ်
မွန်ပြည်နယ်တထုံမြို့လက်အင်းရက်ွက်မှာငွေဆက်ကူအတုပြုတ်လုတူ2ဦးနဲ့အတူတတောင်းတန်ငွေဆက်ကူအတုစက်သိန်း1100ကျော်ဖမ်းဆီးရမိတယ်လို့တထုံခရိုင်မြို့မရဲစခန်းကစခန်းမူတုရဲမှုမောင်မောင်ကပြောပါရယ်စက်တင်ဘာလ24ရက်နေ့ည9နာရီခွဲအချိန်မှာတထုံခရိုင်ရဲတပ်ဖွဲ့မှုခင်းနေနေရေးဌာနတပ်ဖွဲ့ဝင်တွေကတတင်းအရာတထုံမြို့လက်အင်းရက်ွက်ကနေအိမ်ကိုဝင်ရောက်ရှာဖွေရမှာတတောင်းတန်ငွေဆက်ကူအတု12545ရွက်နဲ့ငွေအတုပြုတ်လုတဲ့ဆက်ဆက်ပစ္စည်းတွေဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ငွေအတုပြုတ်လုရမှာဖမ်းမိတဲ့လူ2ဦးကိုတထုံမြို့မှရဲစခန်းမှာပတ်ဆောက်ခွန်ကုန်းငါမြင်းဆောင်2018မြန်မာနိုင်ငံတော်ဗဟိုပန်ဥပဒေပုံမှန်1395 1396 1398နဲ့အမှုခွင့်အရေးယူထားပါတယ်။
ပြည်ထောင်စုညင်ကြရေးဆွေးနွေးမှုပူးစွဲကော်မတီ UBTJC အသွေးမှုများအလို့သဘောတွေ့ဆုံတဲ့စပဝိုင်းဆွေးနွေးပွဲကိုနေပြည်တော်မှာနှစ်ရက်တာကျင်းပပြီးစီးခဲ့ပြီးဖြစ်ပါတယ်။လာမယ့်ပြည်တော်စုညင်ချမ်းကြီးညီလာခံ27ရာစုပင်လုံးစရုပ်ဓာစည်းဝေးကိုနိုဝင်ဘာလအတွင်းကျင်းပရန်အကြမ်းဖျင်းသဘောရှိပေမဲ့လက်ရှိချိန်ထိတော့တရားဝင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ခြင်းမရှိသေးတဲ့အတွက်2018နှစ်ကုန်ပိုင်းထိညင်ချမ်းကြီးညီလာခံကျင်းပနိုင်ဖို့အလားအလာမတွေ့ရသေးဘူးလို့လည်းတိုင်းဒေသနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါရယ်လက်ရှိ UBDJC ဖွဲ့မှာအစိုးရလွှတ်တော်တမတော်ကိုယ်စားလှယ်16ဦးရွေးကောက်ပွဲနိုင်ရနိုင်ငံရေးပါတီများကိုယ်စားလှယ်16ဦး NC လက်မှတ်ထိုးတိုင်းဒေသနဲ့ကံဖွဲ့အစည်းများကိုယ်စားလှယ်16ဦးပါဝင်ပြီးအသွေးမှုအဖွဲ့မှာအစိုးရဖွဲ့3ဖွဲ့က9ဦးစီစုစုပေါင်း15ဦးပါဝင်နေပါတယ်
မြန်မာနိုင်ငံအရှေ့တောင်ပိုင်းမှာလှုပ်ဆောင်နေတဲ့ဖွံ့ဖြိုးရေးစီမံကိန်းကြောင့်တင်းစည်းခံရတဲ့မြေယာအများစုမှာရော့ကျေးငွေမရရှိဘူးလို့ KHRG ကရင်လူ့ကွင်ရေးဖွဲ့ကပြောပါရယ်ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်ရော့ကျင်းငွေပေးချေတဲ့အခါမှာသက်ဆိုင်ရာအစိုးရအာဏာပိုင်စစ်တပ်နဲ့တိုင်းနာလက်နက်ကိုင်ဖွဲ့စည်းတို့ကနေနှစ်နာသူတွေကိုဖိအားပေးမှုချိန်ချောက်မှုတွေရှိနေတယ်လို့လည်းကရင်လူ့အခွင့်အရေးဖွဲ့ကတာဝန်ရှိသူတဦးဖြစ်တဲ့စောဝေလေးကပြောပါရယ်2005ခုနှစ်ကနေ2018ခုနှစ်အထိဖွံ့ဖြိုးရေးစီမံကိန်းချင်းကြောင့်ပြစ်ပေါ်လာတဲ့လူ့အခွင့်အရေးချိုးဖောက်ခံနေရမှုအခြေအနေနဲ့ပတ်သက်ပြီးကရင်လူ့အခွင့်အရေးဖွဲ့ကလူထုပါဝင်ခွင့်မရှိတဲ့စီမံကိန်းကောင်းစဉ်နဲ့အစဉ်ခံစားသက်ဆောင်ကိုဒီလမှာထုတ်ပြန်ထားပါရယ်
ရှင်းမီနယ်တောင်ပိုင်းပလဝမြို့နယ်ပီချောင်းဒေသအသက်ပိုင်းသသိန်းကျေးရွာရွာသူသူဟာစက်တင်ဘာ20ရက်နေ့ကတောထဲမှာဝါဥရှာခွေရင်မြေမြုပ်မိုင်းနင်းမီလို့သိဆုံးသွားခဲ့ပါတယ်။သိဆုံးသူတော်ဖြစ်လိုက်တဲ့ဖော်၅ဦးတို့ဟာခရုဆောင်ဆောင်ဒေသမှာဝါဥရှာခွေရင်အမည်မသိအဖွဲ့ကဆောင်းထားတဲ့မြေမြုပ်မိုင်းနင်းမီလို့သိဆုံးလာဖြစ်တယ်လို့ခုမီမီဒီယာကအက်ဒီတာကိုပီတာလွယ်လူးကပြောပါတယ်။အဲ့ဒီဒေသဟာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ဖြစ်ပြီးမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့လှုပ်ရှားတဲ့နေမြေဒေသတစ်ခုလည်းဖြစ်ပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ပြည်ထောင်စုငင်းကြေးရေးညီလာခံ21ရာစုပင်လုံးစုံထအစည်းအဝေးမကျင်းပမီမှာမွန်လူမျိုးလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုထပ်မံကျင်းပသွားဖို့ပြီးခဲ့တဲ့စက်တင်ဘာလလေကမွန်ပြည်သက်ပါတီမွန်နိုင်ငံရေးပါတီတွေနဲ့မွန်လူထုအဖွဲ့အစည်းတွေကနေဆုံးဖြတ်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကနေစုစည်းတင်ဆက်ထားပါတယ်။
မွန်ဦးဆောင်ဖွဲ့စည်းတွေရဲ့21ရာစုပင်လုံညီလာခံပြည်လဲတုံးတပ်ပွဲမှာမွန်ပြည်တပ်ပါတီပြည်တွင်းရေးဌာနမှဒုတိယတာဝန်ခံနိုင်ဟောင်းစားပွန်ခိုင်းကအခုလိုပဲပြောပါတယ
်။ဒီနေ့မှာဟိုလူပြောလိုက်တစ်ချိန်တူတူနဲ့အရင်လိုလောက်လာတဲ့ခါကျတော့အချက်လက်တွေအားနည်းချက်တွေရောဒီမူဝါဒအပိုင်းပါနေတာရောပေါ့နော်အဲ့ဒါတွေရှိခဲ့တယ်။တော်တော်ကဒီသုတ္တပင်လုံမကျင်းပခင်မှာဒီလူပြောလိုက်ကိုပဲဒုတိယအချိန်ကဖြစ်နေ
တို့ပေမဲ့လည်း21ရာစုပင်လုံစဒုထစီဝေးကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကလာမဲ့ဒီဇင်ဘာလမကုန်မီမှာကျင်းပဖို့ပြောကြားခဲ့ပေမဲ့လည်းရက်တိကျတော့မတတ်မှတ်ရသေးပါဘူး။တိုင်းရင်းသားစုဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးလိုအပ်တဲ့ပြင်ဆင်မှုတွေတိုင်းရင်းသားလက်နက်ကင်တွေနဲ့သွေးဆောင်ဆွေးနွေးမှုတွေပြုလုပ်တည်တယ်လို့လည်းမွန်လူမျိုးလိုက်မျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကျင်းပရေးကော်မတီအတွင်းရေးမှူးမင်းအောင်သူကဆိုပါတယ
်ကျွန်တော်တို့ဒီမွန်ဒီတိုင်းသားတွေရဲ့အစုဖွဲ့မှာလည်းပဲဒီငြိမ်းချမ်းဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှာလိုအပ်တဲ့ပြင်ဆင်မှုတွေ capacity ဓာတ်တွေကိုတစ်ဖက်ကလုပ်ဖို့လိုတယ်နောက်တစ်ချက်ကဟိုတိုင်းသားတွေဘက်ကပေါ့နော်ကျွန်တော်တို့စူးလိချက်တွေခိုင်မာဖို့အတွက်အားလုံးကနေပြီးတော့မှဟိုအမြဲတမ်းတွေးဆဆွေးနွေးပြီးတော့မှယက်တိချက်နော်အတူအောင်ကျွန်တော်တို့လုပ်ရမယ်ဆိုတော့အရာမျိုးတခုနော်အဲ့ဒီဟာအတွက်လည်းဒီဘက်ကစဉ်းစားချက်အနေနဲ့ရှိတော့လေ
အလားတူ27ရာစုပင်လုံညီလာခံပြန်လည်တုံးတက်ပွဲတွေကိုမွန်ပြည်တစ်ပါတီမွန်နိုင်ငံရေးပါတီတွေနဲ့အရဖက်မွန်လူမှုဖွဲ့စည်းတွေကစက်တင်ဘာလစာမိုင်းတွေမှာတီးခြားကျင်းပခဲ့တာဖြစ်ပါတယ်27ရာစုပင်လုံစည်းဝေးနဲ့ပတ်သက်ပြီးမွန်နိုင်ငံရဲ့အစုဖွဲ့ကိုယ်စားလှယ်တွေကနေစိတ်ဝင်စားမှုအားနည်းလာတယ်လို့လည်းမွန်ပါတီများတွင်ရမှုဖွဲ့ဝင်နိုင်ရီသမကဆိုပါတယ်
။ဒီလကဟိုတရက်ခဲ့တဲ့အစုဖွဲ့တွေအားလုံးကဒီလကပေါ်မှာစိတ်ဝင်စားမှုကိုကြားသိလာတယ်။စိတ်ဝင်စားမှုကိုကြားသိရတဲ့အကြောင်းရတယ်။အဲ့ဒီပုံပေါ်ကြတဲ့ခုစည်းဝေးကိစ္စနဲ့ပတ်သက်ပြီးစီးလို့ရှိမဖြစ်ကြရဘူး။
ငင်းကြရေးလုပ်ငန်းစဉ်တွေမှာအဓိကစတိုက်ဖို့တာအဖြစ်ဥဆောင်နေတဲ့မွန်ပြည်တစ်ပါတီမွန်ပါတီတွေဖြစ်ကြတဲ့ AMDP MMP နဲ့မွန်ရက်ဖက်မွန်လူမှုဖွဲ့စည်း CSO တွေစုစုပေါင်းကိုယ်စားလှယ်60ဦးခန့်ကမော်လမြိုင်မြို့မှာနှစ်ရက်တာချိန်ယူပြီး27ရာစုပင်လုံညီလာခံပြန်လည်တုံ့လပ်ပွဲခန္ဓာကိုပြုလုပ်ခဲ့တာဖြစ်ပါတယ်ရှင်
ဆက်ပြီးတော့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမွန်အမျိုးသားပါတီနဲ့မွန်နိုင်ငံရေးအင်အားစုတစ်ခုဖြစ်တဲ့မွန်အမျိုးသားကိုယ်စားပြုပါတီဖော်ဆောင်ရေးအဖွဲ့တို့ဟာစက်တင်ဘာလ21ရက်နေ့မှာတပါတီရဲ့အဖြစ်ပေါင်းစည်းခဲ့ကြပြီးပေါင်းစည်းပါတီအမည်တစ်ကိုမွန်ပါတီဆိုပြီးအတည်ပြုသတ်မှတ်ခဲ့ပြီးဖြစ်ပါတယ်။မင်းရဲ့စလိုင်းကနေစူးစီးတင်ဆက်ထားပါတယ်။
မွန်ပြည်သူတွေလိုလားနေတဲ့တပါတီထက်ဖြစ်ရေးဟာအကောင့်တွေပေါ်နိုင်ခဲ့ပြီလို့မွန်ပါတီဘဟုအလုံးမှုဆောင်ကော်မတီဝင်နိုင်ကျန်ရစ်ကအခုလိုပြောပါတယ
်မွန်ပြည်သူတွေလိုလားတဲ့မွန်ပါတီတခုတည်းဖြစ်ရေးဆိုတဲ့ရည်ရွယ်ချက်ပါမွန်ပါတီတပါတီတည်းဖြစ်ရင်လိုလည်းပြောလို့ရှိရင်တော့မဲမကွဲဘူးရွေးကောက်ပွဲမှာမဲမကွဲရင်အောင်နိုင်ခြင်းရှိမယ်နံပါတ်1နှစ်ကကျွန်တော်မွန်လူမျိုးကတစ်မျိုးပဲရှိ ဒါကြောင့်မွန်တပါတီတဲ့ဖြစ်တဲ့လေကျွန်တော်တို့ကနိုင်ငံရေးပါတီဆိုတော့မဲဆန္ဒရွေးကောက်ပွဲမှာအနိုင်ရဖို့အရေးကြီးပါတယ်အနိုင်ရရှိရေးအတွက်ကတော့ကျွန်တော်တို့ဘယ်လိုပဲဖြစ်ဖြစ်ပါတီတစ်ခုတည်းဖြစ်ဖို့တော့အဓိက
မွန်တပါတီတဲ့ဖြစ်သွားပြီးဖြစ်တဲ့အတွက်လာမယ့်2020ရွေးကောက်ပွဲမှာမွန်ပါတီအနေနဲ့မွန်တိုင်းရင်းသားမဲတွေဒါမှကအခြားတိုင်းရင်းသားမဲတွေပါရရှိအောင်စည်းရုံးသွားမယ်လို့လည်းနိုင်ငံရေးကပြောပါတယ်။မွန်ပါတီရဲ့ပါတီခြေကဥပဒေစည်းမျဉ်းတရားဝင်မှတ်ပုံတင်ခြင်းနဲ့ပါတီရှေ့ဆက်လုံငန်းစဉ်တွေကိုပထမကြိမ်ကျင်းပသွားမယ်ပါတီဘိုကော်မတီစည်းဝေးမှာဆုံးဖြတ်တည်ပြုသွားမယ်လို့မွန်ပါတီတွက်ဖက်သွင်းမှုတဲ့နိုင်လီတမကပြောပါတယ်
။ပေါင်းစည်းခန္ဓာကျင်းပကြီးတယ်နဲ့တစ်ဆက်တည်းမှာပဲကျွန်တော်တို့ပါတီမှပုံတင်ရေးကိစ္စကိုကျွန်တော်တို့တောက်လျှောက်ဆောင်ရွက်သွားမှာဖြစ်ပါတယ်
။ပေါင်းစည်းမွန်ပါတီရေးရှိတည်တတ်သွားနိုင်ဖို့နဲ့အနှစ်သာရရှိတဲ့ပေါင်းစည်းချင်းမျိုးဖြစ်ဖို့ပါတီကောင်းဆောင်တွေကြိုးပမ်းကြဖို့လိုတယ်လို့မွန်ပြည်သူတို့ဦးဖြစ်တဲ့မင်းအောင်ထူးကပြောပါတယ်
။မွန်နိုင်ငံအားစုလိုပါလေ။အားလုံးပေါင်းစည်းပြီးသွားတဲ့ခါတော့ကျွန်တော်တို့မွန်ပြည်သူတို့အနေနဲ့တော့ဝမ်းသာတယ်ပေါ့ဗျာ။နော်ဝမ်းသာတယ်။ဒီနေ့အနေထားရပြောရင်တော့ကျွန်တော်တို့ကဒီအသွင်တန်ရပေါ့နော်အားလုံးပေါင်းစည်းပြီးတော့ပါဝင်လာကြတယ်ဆိုတော့မျိုးတော့ကျွန်တော်တို့ရခဲ့ပြီသို့တော်လည်းပဲရည်ရှိသွားနိုင်မှုနဲ့တကယ်ကိုအနှစ်သာရရှိတဲ့ဒီပေါင်းစည်းခြင်းဖြစ်ဖို့အတွက်ကြတော့ဒီမှာတာဝန်ရှိတဲ့လူတွေကတော့တပြေးပြေးချင်းပေါ့နော်ဒါတွေကိုသူတို့နော်ချိုးပန်းသွားကြဖို့တော့ကျွန်တော်တို့အဲ့လိုတိုက်တွန်းခြင်းလေ
လက်ရှိမှာမွန်ပါတီကိုအောက်ထဖွဲ့၄ဦးအသွင်းမှုအဖွဲ့၆ဦးဗဟိုကော်မတီဝင်အယောက်120နဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်53ဦးတို့နဲ့ရွေးချယ်ဖွဲ့စည်းထားပါတယ်။ဗာတီပေါင်းစည်းရဲနဲ့ဗာတီအမည်တင်မိုက်ဆက်ချင်းကိုစက်တင်ဘာ21ရက်နေ့ကမော်လမြိုင်မြို့ရှိရိုယယ်ဟင်တာဟိုတယ်မှာကျင်းပခဲ့ပြီးမွန်ပြည်သူတရက်လုံးကိုတရားဝင်ကြေညာခဲ့ပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်မြောက်ဦးမြို့ကချုပ်ရက်စီလိုလွတ်မြောက်လာတဲ့လူငယ်၈ဦးဟာစစ်တွေထောင်ကအထွတ်ရဲတပ်ဖွဲ့ကနေပြန်လည်ဖမ်းဆီးသွားခဲ့ပါတယ်။လာမည့်ကြားပြတ်ရေးကောက်ပွဲအတွက်စီယုံရေးစင်းနဲ့ဂျားကောင်းပါတီ SNLD ကိုယ်စားလှယ်အဖွဲ့ပြင်ဦးလွင်မြို့နယ်စီယုံရေးခရီးစဉ်မှာနှောက်ယှက်ချင်းခံခဲ့ရပါတယ်
။တရရှိတွေအခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
နေကြာဒေတာကတိုင်းရင်းသားတွေနဲ့ဖွဲ့စည်းထားတဲ့ BNI အဖွဲ့သားတွေရဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VO ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9ရက်နေ့ဆက်ပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ်။ VO American တန်ကားနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့8ရက်နေ့ကနေ9ရက်နေ့လိုင်းနိုမီတာ16 kHz 1083ညလိုင်းနိုမီတာ19 kHz 15115ကိုင်းဒိုမီတာ24 kHz 1213ရုပ်ကနေပြန်လည်ပြီးတော့ထုတ်လင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ VOA ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်နေရတာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်ဒဏ်ငံပုဂ္ဂိုလ်ရုံးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးကျော်တင်ဆွေနဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုတို့စက်တင်ဘာလ29ရက်ကြာသပတေးနေ့ကနယူးယောက်မှာတွေ့ဆုံဆွေးနွေးကြတယ်လို့အမေရိကန်နိုင်ငံသားဌာနကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဒါပေမဲ့တွေ့ဆုံပွဲနဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့ပေါ်ပြမထားပါဘူး။ဝန်ကြီးဦးကျော်တင်ဆွေဟာစက်တင်ဘာလ26ရက်ဗိုလ်တူးနေ့ကတော့ဝါရှင်တန်ဒီစီမြို့တော်ကွန်ဂရက်လွှတ်တော်မှာထက်လွှတ်တော်လူများစုခေါင်းဆောင် Republican ထက်လွှတ်တော်မှ Mitch McConnell နဲ့တွေ့ဆုံဆွေးနွေးတယ်လို့မြန်မာနိုင်ငံသားဌာနကသတင်းထုတ်ပြန်ထားပါတယ်။အဲဒီတွေ့ဆုံပွဲမှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်မြှင့်ရေးလုပ်ငန်းစဉ်တွေရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်လို့နေရဆွန့်ခွာသွားသူတွေပြန်လည်လက်ခံရေးနဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဆောင်ရွက်မှုစတာတွေကိုရှင်းလင်းဆွေးနွေးခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားပြီးအကူအညီပေးနေတဲ့ပေါ်ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုချီးကျူးစကားပြောတဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂတွင်ကြီးလာခံတက်ဖို့နယူးယောက်မှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစင်နာနဲ့တွင်မှုချုပ်ဂူတရက်စ်တို့ကြာတာပြေးနေကပြေဆုံးဆွေးနွေးချိန်တွင်အဲ့လိုချီးကျူးပြောဆိုတဲ့အကြောင်းကုလသမဂ္ဂသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။နိုင်ငံတော်ဒေမင်ဂန်ပုဂ္ဂိုလ်တော်ဆောင်ကြီးစုကြည်ကိုပေးအပ်ထားတဲ့ဂုံနူးဆောင်နိုင်ငံသားစုကိုကနေဒါအောက်လွှတ်တော်ကကြာတာပြေးနေမှာတင်ကြီးညိုထဲမဲခွဲဆုံးဖြတ်ပြီးတော့ပြန်လည်ရှုံးသွင်းလိုက်ပါပြီ။တရားဝန်ချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားရသူဘရက်ကဗနော့ကသူ့အပေါ်ခရစ်စတင်ဘလစီဖို့ဒ်ကဆွဆွဲထားတာတွေကိုကြာတာပြေးနေကျန်းသာထွက်ဆိုပွဲတွင်တက်တက်တသားငင်းဆန်သွားပါတယ်ခင်ဗျာ
ဒါကတော့ထိတ်တက်ရောက်မြန်မာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းချညာသွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ Patrick Deer ဖြစ်ပါတယ်န ညနေဘက်6:29နဲ့26:25ကိုတိုင်းတို့မီတာ16:69နဲ့25အားတို့ကနေတက်လွှင့်ပေးမှာပါ။ဗီဒီယိုကိုနားတော်တာဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတော်တာချင်းများတဲ့ကွာမြန်မာနိုင်ငံလူနိုင်ငံသားများအားလုံးနေ့တည်မှာအဆောစားရရဆင်ပြေချောမွေ့ကြပါစေခင်ဗျာ။ကျွန်တော်စတန်မိုးပြီပါ။
This program has come to you from the Voice of America, Washington.